Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပြကြပါသည်နော် VOA American တန်ရဲ2015ခုနှစ်မေလ15ရက်တောက်ကြနေညဘက်အစီအစဉ်တွေကိုလိုင်းနိုမီတာ24 25 32 50နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့အောင်ပါဒီညဘက်သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့တူညင်ညာပြသမှာပါဘရွန်ဒီနိုင်ငံမှာအာနာသိမ်းမှုစူးစမ်းခဲ့တဲ့ဗိုလ်ချုပ်ကြီး၃ဦးကိုထိန်းသိမ်းလိုက်ပြီးသမရဥရွန်ဂျီစာလဲမြို့တော်ဘူဂျန်ဘူရာကိုပြန်လည်ရောက်ရှိလာတာနောက်ဒီ IOM လို့ခေါ်တဲ့အပြည်ပြည်ဆိုင်ရာရွှေ့ပြောင်းအခြေချနေထိုင်ရေးအကူအညီပေးအဖွဲ့ကအရှိတော်အရှာဒေတာရင်းကလေးစည်းပေးဒုက္ခသည်တွေကိုကူညီဖို့ဒေါ်လာတန်3ဆွဲမှာဒီအကြောင်းထိတ်တန်းရောက်သတင်းတွေကိုတင်ပြဖို့ရှိပါတယ်ကိုညံဝင်းအောင်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာတရုတ်နိုင်ငံယူနန်ပြည်နယ်တွေကိုမြန်မာနေဆက်နဲ့နှီးတဲ့နေရာတစ်ခုမှာဒီမြန်မာတပ်ဖက်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြောက်လူတွေတေဆုံးမှုရှိခဲ့တာကိုတရုတ်အစိုးရဘက်ကမြန်မာအာဏာပိုင်တွေကိုခေါ်ယူသတိပေးခဲ့ပါတယ
်မြန်မာတိုင်းဝါတမူကြီးကိုခေါ်ပြီးတော့ဒီမျက်စက်ခင်ပေါ့နော်လန်ဆန်မြို့ဒီဟိုတယ်နီးမှာတဲ့ဒီအနောက်ဆက်နှလုံးကျတယ်ပေါ့ဗျာ
ဒီအကြောင်းနဲ့အတူဒီတောင်ပလောင်ဒေသမှာလည်းလက်နက်ကြီးတွေနဲ့အပြစ်ခံမှုတွေရှိနေတဲ့အကြောင်းတွေနဲ့အခြားပြည်တွင်းနဲ့နိုင်ငံတကာသတင်းတွေကိုတင်ဆက်သွားဖို့ရှိပါတယ်ခင်ဗျာအခုတော့ကိုအောင်တို့နဲ့မတ်တင်ကြီးထိုက်တို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ဗုဒ္ဓဟူးနေ့ကသမရဖီယရီဥရမ်ဇီဇာကိုဖြုတ်ချပြီးအာနာသိမ့်မှုကျူးစာခဲ့တဲ့လူ၃ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဗရဏီအာနာပိုင်နေကပြောဆိုလိုက်ပါတယ်ဖမ်းဆီးထိန်းသိမ်းခဲ့တဲ့ဗိုလ်ချုပ်ကြီး၃ဦးရဲ့မှာအာနာသိမ့်ခေါင်းဆောင်ဗိုလ်ချုပ်ကြီးဂိုရီဖရိုက်နီယံဘဲတော့မပါဘူးလို့သမရယုံတာဝန်ရှိသူတူကVOA သတင်းတော့ Big Glow ကိုဒီကနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်ဘူဂျိုကြီးနေရင်ဘဲဟာပုံနေတယ်လို့ယုံကြည်ရကြောင်းကိုလည်းပြောခွင့်ရဝီလီညာမိုက်ထွေးကပြောပါတယ်ဒီကနေ့မှာသမရဥရွန်စီစာမြို့တော်ဘူဂျန်ဘူရာကိုပြန်လာရမှာထောင်နဲ့ချီတဲ့သူကိုထောက်ခံသူတွေကလမ်းတစ်လျှောက်မှာကြိုဆိုခဲ့တယ်လို့ VOA သတင်းတော့ကပြောပါတယ်သမရဟာဒီကနေ့အနောက်ဘက်မှာနိုင်ငံကိုမိန်ကွန်းပြောဖို့ရှိနေပါတယ်တန်ဇန်နီးယားနိုင်ငံမှာကျင်းပနေတဲ့ဒေတာရင်းအစည်းအဝေးကိုသမရတက်ရောက်နေချိန်မှာဗုဒ္ဓဟူးနေ့ကအာနာသိမ့်မှုဖြစ်ပွားခဲ့တာပါ။ဂျာဗာရင်းရဲ့နောက်မိုင်းမှာအာနာသိမ့်ခေါင်းဆောင်တွေကသူတို့ရဲ့ကြိုးပမ်းမှုမအောင်မြင်ဘူးဆိုတာကိုဝန်ခံခဲ့ပြီးသမရကိုတစ္ဆာခံတဲ့တက်တွေကသူတို့ကိုထိန်းချုပ်နိုင်ခဲ့တယ်လို့အာနာသိမ့်ဒုတိယခေါင်းဆောင်ဗိုလ်ချုပ်ကြီးဆိုင်ရီလ်အန်ဒရီယူကီယာကပြောပါရခင်ဗျာ။
အီရန်နိုင်ငံအန်ဘာဒေတာရမဒီမျိုးကအစိုးရအဆောင်ကို IS စစ်သွေးကြတွေကဒီကနေ့မှဝင်ရောက်စီးနင်းပြီးသူတို့ရဲ့အလံကိုလွှင့်ထူခဲ့ပါတယ်။ဒါပေမဲ့လည်းမျိုးတစ်ခုလုံးကိုတော့ IS တွေစီးနင်းထားတာမဟုတ်ဘူးလို့အီရတ်လွှတ်တော်အမတ်တအူက VOA ရဲ့ခတ်ဌာနကိုပြောကြားပါတယ်။အစိုးရတပ်တွေကရမဒီမျိုးအနောက်ဘက်ကစစ်စင်ရေးကုတ်ကဲမှုဌာနချုပ်မှရှိနေတယ်လို့ယူဆရပါတယ်။ISD ဟာမြို့လက်ကောင်ကိုရောက်ရှိဖို့အစိုးရတပ်တွေနဲ့တညာလုံးအပြင်းအထန်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်။ဒီနေ့အစောပိုင်းတုန်းကတော့စစ်သွေးကြတွေတင်ပိုက်ထားတဲ့တီဂရစ်မြို့ကိုအစိုးရတပ်တွေကပြန်ပြီးတော့သိမ်းယူနိုင်ခဲ့ပါတယ်ရှင်
။အီရန်နိုင်ငံနဲ့နျူကလ িয়ার ရေးသဘောတူညီမှုရခဲ့တာကနေအမေရိကန်နဲ့ပင်လယ်ကွေ့နိုင်ငံတွေရဲ့ဆက်ဆံရေးကိုထိခိုက်နေမှာမဟုတ်ဘူးလို့ကြာလပြီးနေ့ထေသည့်အစည်းအဝေးအတွင်းအမေရိကန်သမ္မတဘရိုက်အိုဘားမားကအာရပ်ခေါင်းဆောင်တွေကိုထက်လောင်းအာမခံပြောကြားလိုက်ပါတယ်။ပင်လယ်ကွေ့ဒေသမာမိနိုင်ငံတွေရဲ့လုံခြုံရေးအတွက်ခံမာတဲ့တနိဋ္ဌာန်ချထားပြီးအဲ့ဒီနိုင်ငံတွေအပေါ်အီရန်နဲ့တခြားနိုင်ငံတွေကချင်းချောက်လာပြီဆိုရင်စစ်အင်အားအသုံးပြုဖို့အထိစဉ်းစားမှဖြစ်ကြောင်းကိုလည်းသမ္မတဘရိုက်အိုဘားမားကပြောပါရယ်ပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီ GCC အဖွဲ့ဝင်နိုင်ငံတွေပေါ်ပြင်ပကြီးကြော်တိုက်ခိုက်လာမှုတွေရှိလာရင်ပူးတဲ့ကြေညာချက်ထုတ်ပြန်ထားတဲ့အတိုင်းအမေရိကန်အနေနဲ့တုံ့ပြန်ဟန်တာသွားဖို့ကိုလည်းပြင်ဆင်နေတဲ့အကြောင်းသမ္မတကပြောပါရယ်ဝါရှင်တန်မြို့တော်မြောက်ဘက်ကကမ်ဒေးဗစ်သမရအပန်းပြေစခန်းမှာကျင်းပတဲ့ထေသည့်အစည်းအဝေးကိုပင်လယ်ကွေ့ပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံကခေါင်းဆောင်တွေနဲ့အကြီးတန်းဝင်ကြီးတွေတက်ရောက်ပါတယ်။အဲ့ဒီထဲမှာ Saudi Arabia, Asia Minor နဲ့လက်ထောက်အင်ရှေ့ဇမင်းသား Kuwait နဲ့ Qatar နိုင်ငံကဆော်ဝါတွေနဲ့ Bahrain, Oman, UAE နိုင်ငံကအဆင့်မြင့်ခေါင်းဆောင်တွေပါဝင်ပါတယ်။ပင်လယ်ကွေ့နိုင်ငံတွေရဲ့အဓိကပြိုင်ဘက် Iran နဲ့ Washington ကြား Nuclear ရေးသဘောတူညီချက်ရရှိထားရကနေ Iran နိုင်ငံဟာပိုးပြီးရန်လိုတဲ့ဒေသတွင်းအင်အားကြီးနိုင်ငံတစ်ခုဖြစ်လာမှာကိုပင်လယ်ကွေ့နိုင်ငံတွေကစိုးရိမ်နေကြတာဖြစ်ပါတယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံ Lower Shabelle ဒေသတွင်းကအစိုးရအခြေစိုက်ရာမြို့နှမြို့ကို El Shabab စစ်သွေးကြတွေတင်ယူလိုက်တဲ့အကြောင်းဆိုမာလီယာတောင်ပိုင်းဒေသခံအစိုးရတာဝန်ရှိသူတို့ကပြောပါတယ်။လက်နက်အင်အားအပြည့်အစုံကင်ဆောင်ထားတဲ့စစ်သွေးကြတွေက All Wagen နဲ့ Mubarak မြို့တို့ကိုဒီကနေ့တောက်ကြနေမနေ့အစောပိုင်းမှာတိုက်ခိုက်ခဲ့ကြတာဖြစ်တယ်လို့ လိုဝါရှာဘယ်ဒေတာအုပ်ချုပ်ရေးမှူးအဗ်ဒူခါဒီယာမိုဟာမက်နူအာက VOA ဆိုမာလီယာဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။အခုတိုက်ခိုက်ခံရတဲ့ဒေတာကဆိုမာလီယာရဲ့မြို့တော်မိုဂါဒီရှုရဲ့အနောက်ဘက်မိုင်50လောက်ကွာဝေးတဲ့နေရာဖြစ်ပါတယ်။တိုက်ခိုက်မှုအတွင်းအစိုးရတပ်သားအတော်များများကြာဆုံးခဲ့ရတယ်လို့အုပ်ချုပ်ရေးမှူးကပြောပါတယ်။စစ်သွေးကြော်တွေလက်ကနေမြို့ကိုပြန်လည်သိမ်းယူနိုင်ဖို့တပ်ကိုစုစည်းနေတယ်လို့သူကဆက်ပြောပါတယ်။အခုတိုက်ခိုက်ခံရတဲ့ဒေတာကိုလွန်ခဲ့တဲ့2လအထိအာဖရိကပူးပေါင်းတပ်ဖွဲ့တွေအကာအကွယ်ပေးနေခဲ့တာပါ။နောက်ပိုင်းမှာတော့ဒေတာလုံခြုံရေးတာဝန်ကိုဆိုမာလီယာစစ်သားတွေကိုအာဖရိကပူးပေါင်းတပ်ပြက်ကလွှဲပြောင်းပေးခဲ့တာဖြစ်ပါတယ်ရှင
်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့ဆိုင်တိုမီတာ24 kHz 1239ဆိုင်တိုမီတာ25 kHz 11965ဆိုင်တိုမီတာ32 kHz 9323ဆိုင်တိုမီတာ51 kHz 5885စနီတနူးနေမှာဆိုင်လိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။တောက်ကြနေညပဲသတင်းများကို VOE ကနေဆက်လက်ညားနေပါတယ်IOM လို့ခေါ်တဲ့ PP ဆိုင်ရာရွှေပြောင်းအခြေချနေထိုင်ရေးကူညီပေးအဖွဲ့ကအရှိတောင်အရှာဒေတာရင်းကလေးစည်းပေးဒုက္ခသည်တွေကိုကူညီဖို့ဒေါ်လာ330,000မှာဖြစ်ပါတယ် IOM ရဲ့အရေးပေါ်ရန်ပုံငွေနဲ့ပင်လယ်ပြင်မှာရှိတဲ့အနည်းဆုံးလေ6စီးပေါ်ကလူ6000လောက်နဲ့ထိုင်းမလေးရှားနဲ့အင်ဒိုနီးရှားကတခြားဒုက္ခသည်တွေကိုပါကူညီမှာပါနိုင်ငံတကာအနေနဲ့လည်းဒီထောင်နဲ့ချီတဲ့ဒုက္ခသည်တွေကိုကူညီပေးကြဖို့ IOM အဖွဲ့ကြီးကပန်ကြားထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကလည်းပင်လယ်ထဲမှာဒုက္ခရောက်နေတဲ့သူတွေရဲ့အသက်တွေကယ်တင်ရေးတာဝန်တရအနေနဲ့အသေးချဆောင်ရွက်ပေးဖို့နဲ့သူတို့ပေါ်ဖိနှိပ်မှုတွေကိုရပ်တန့်ဖို့သက်ဆိုင်ရာအစိုးရတွေကိုတောင်းဆိုထားပါတယ်။ဒါအပြင်လေရီပေါ်ကနေဆင်းသက်နိုင်ရေးအကူအညီပံ့ပိုးပေးဖို့နဲ့ပင်လယ်ရေကြောင်းနယ်နိမိတ်တွေပင်လယ်စစ်ကမ်းတွေကိုဖွင့်ထားပေးဖို့အတွင်းမှုချုပ်ကအစိုးရတွေကိုတိုက်တွန်းခဲ့ပါတယ်။အမေရိကန်အစိုးရကလည်းဒီလေစည်းပေးဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ဒေတာရင်းအစိုးရတွေပူပေါင်းဖြည့်ရှင်ကြဖို့ကြာရင်းနေ့ကတိုက်တွန်းပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံသားထိုင်းဝန်ကြီးချုပ်ပရာဝချန်ဝချာကတော့အခုလိုလူလုံးရင်းနဲ့လှိမ့်ဝင်လာတာကြောင့်ထိုင်းပြည်သူတွေရဲ့ဘဝနဲ့လုပ်ငန်းတွေအတွက်ထိခိုက်နိုင်တယ်လို့ပြောဆိုပြီးမလေးရှားဝန်ကြီးချုပ်နဂျစ်ဘရဇက်ကတော့ဒီဒုက္ခသည်တွေအရေးအထူးဆိုရင်ပူပန်ပြီးလိုအပ်တာတွေကိုလှုံ့ဆော်သွားပါမယ်လို့ပြောပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကရွှေပြောင်းဝင်ရောက်လာသူ100နီးပါးကိုအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်အရှိတ်ကန်ယူရမ်းမှာသူတို့ဆေးလာတဲ့လေမြုပ်သွားပြီးတဲ့နောက်ဒီကနေ့တောက်ကြာနေ့မှာကယ်တင်လိုက်ရတယ်လို့လည်းအစိုးရအရာရှိတွေကပြောပါတယ်ခင်ဗျာ
။နီပေါ်နိုင်ငံတွင်ရဟတ်ယာဉ်အပြည့်အစုံအပိုင်းအစတွေဟာပျောက်ဆုံးနေတဲ့အမေရိကန်အကူအညီပေးရေးရဟတ်ယာဉ်ဖြစ်တယ်ဆိုတာကိုအဖွဲ့တစ်ဖွဲ့ကအတည်ပြုလိုက်တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ်။နီပေါ်နိုင်ငံမှာပြီးခဲ့တဲ့လငလျင်တန်ပြင်းပြင်းထန်ထန်ခံစားခဲ့ကြရတဲ့ရွာသူရွာသားတွေကိုအကူအညီပေးနေတဲ့အမေရိကန်ရဟတ်ယာဉ်တစ်စင်းပျောက်ဆုံးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ပျောက်ဆုံးသွားတဲ့အမေရိကန်စစ်တပ်ရဟတ်ယာဉ်ဟာနီပေါ်နိုင်ငံအရှေ့ပိုင်းတောင်ထူထပ်တဲ့အရပ်မှာပြတ်ကျခဲ့တာဖြစ်ပြီးရဟတ်ယာဉ်ပေါ်မှာစီးနင်းလိုက်ပါခဲ့သူ၈ဦးတို့လည်းအသက်ရှင်နိုင်ခြင်းမရှိဘူးဆိုပြီးဒီကနေ့တောက်ကြာနေ့အစောပိုင်းမှာပဲနီပေါ်ကာကွယ်ရေးဝန်ကြီးဌာနကပြောကြားခဲ့တာဖြစ်ပါတယ်။ရဟတ်ယာဉ်ပြတ်ကျခဲ့တဲ့နေရာကနေမီးတင်ထားတဲ့ရော့အလောင်း၃လောင်းကိုတွေ့ရှိထားပြီးကျန်တဲ့သူတွေကိုဆက်ပြီးရှာနေတဲ့အကြောင်းနီပေါ်ကာကွယ်ရေးဝန်ကြီးကသတင်းထောက်တွေကိုပြောခဲ့ပါတယ်။ပြကြတဲ့နေရာကိုစမ်းစစ်လေ့လာနေစေဖြစ်ပြီးစုံစမ်းစစ်ဆေးမှုတစ်ခုလုံးကိုဦးစီးလှုံ့ဆော်သွားမယ်လို့ဒီကနေ့မှာပဲအမေရိကန်စစ်တပ်ကလည်းပြောပါတယ်။ရဟတ်ယာဉ်ပေါ်မှာလိုက်ပါခဲ့သူတွေရဲ့ကံကြမ္မာနဲ့ပတ်သက်ပြီးတော့အကြီးညာချက်မှထည့်သွင်းပြောကြားထားတာမရှိပါဘူး။ဒါပေမဲ့လည်းပျောက်ဆုံးနေတဲ့ရဟတ်ယာဉ်ပေါ်မှာအမေရိကန်မရိန်းတပ်သား6ဦးနဲ့နီပေါ်အရပ်သား2ဦးတို့လိုက်ပါခဲ့ကြတယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကလေးကအမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင်။
တရုတ်နဲ့အိန္ဒိယနှစ်နိုင်ငံကြားသဘောတူစာချုပ်ဒါဇင်နှစ်ကြီးလက်မှတ်ရေးထိုးတဲ့အခမ်းအနားကိုအိန္ဒိယဝန်ကြီးချုပ်နေရင်ဒရာမိုရီနဲ့တရုတ်ဝန်ကြီးချုပ်လီကာချင်းတို့ဒီကနေ့ပေကျင်းမြို့မှာတက်ရောက်ခဲ့ကြပါတယ်။တန်တမန်ရေးရာကနေကုန်ထုတ်လုပ်ငန်းတွေအထိနှစ်နိုင်ငံကြားကိစ္စရပ်များစွာနဲ့ပတ်သက်တဲ့သဘောတူညီချက်ပေါင်း24ခုကိုနှစ်ဖက်တာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါ။အိန္ဒိယသတင်းမီဒီယာတွေမှာတော့ဒီသဘောတူညီချက်တွေဟာဒေါ်လာတန်ပေါင်း10,000တန်ဖိုးရှိတယ်လို့ဖော်ပြကြပါတယ်။ဒီသဘောတူညီချက်တွေထဲမှာချန်တူးနဲ့ချန်နိုင်းမြို့တွေမှာကောင်စစ်ဝင်ရုံးသစ်တွေဖွင့်လှစ်ဖို့နဲ့ကုန်သွယ်ရေးဆိုင်ရာစစ်ဆေးညှိနှိုင်းမှုတွေအတွက်အကြံပေးနိုင်မဲ့စနစ်တစ်ခုထားရှိဖို့အစီအစဉ်တွေအတွက်လည်းပါဝင်ပါတယ်။အိန္ဒိယနဲ့တရုတ်နိုင်ငံကကိုယ်စားလှယ်တွေတက်ရောက်လက်မှတ်ထိုးကြတဲ့ဒီခမ်းနားကိုမတက်ရောက်ခင်ဒီနေ့အစောပိုင်းမှာတော့မစ္စတာမိုဒီနဲ့မစ္စတာလီတို့ဟာဘေကျင်းမြို့က Great Hall အဆောက်ဦးကြီးရဲ့အရှိဘက်ဂိတ်အပြင်ဘက်မှာနိုင်ငံတော်ရဲ့ကွန်ပျူတာဖွဲ့တွေကိုလည်းလည်းကြည့်ရှုစစ်ဆေးကြပါရယ်။အိန္ဒိယဝန်ကြီးချုပ်မိုဒီရဲ့၃ရက်ကြာတရုတ်နိုင်ငံခီးစဉ်ကိုတော့သမ္မတရှီကျင်းပင်ရဲ့ဘိုးဘွားတွေအခြေချနေခဲ့တဲ့တရုတ်နိုင်ငံအနောက်ပိုင်းရှီယန်းမြို့မှာကြာသပတေးနေ့ကမစ္စတာရှီကျင်းပင်ကိုယ်တိုင်လက်ခံကြိုဆိုခဲ့ပြီးစတင်ခဲ့တာဖြစ်ပါရယ်ခင်ဗျာ။
အမေရိကန်ဂီတာပါရမီရှင်ဘီဘင်ကင်းဟာအသက်89နှစ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ်။ဘီဘင်ကင်းဟာဩဇာအကြီးဆုံး Blues Day ဂီတာပညာရှင်တွေထဲကတဦးအဖြစ်သတ်မှတ်ခံထားရသူလည်းဖြစ်ပါတယ်။ Blues Day ဂီတာရဲ့အရှင်သခင်ဘီဘင်ကင်းဟာအမေရိကန်ပြည်တော်စုအနောက်ပိုင်း Last Speaker ကသူ့ရဲ့နေအိမ်မှာကြာသပတေးနေ့ညအိပ်ပျော်နေစဉ်ငြိမ်းငြိမ်းချမ်းချမ်းကွယ်လွန်ခဲ့ပါတယ်လို့သူ့ရဲ့ရှင်နေကပြောပါတယ်။သူ့ရဲ့ဂီတာသက်တမ်းအနှစ်80အတွင်းမှာဘီဘင်ကင်းကြောင့်ပဲ blues ဂီတကိုလူကြိုက်ပုံများလာခဲ့တယ်လို့သူ့ရဲ့ခန်းစားချက်ပြင်းထန်တဲ့အသံနဲ့ဆိုပုံနောက် vibrato electric ဂီတတီးဟန်သူ့ရဲ့ကိုယ်ပိုင်ပုံစံတို့ဟာလည်း rock နဲ့ blues ဂီတပညာရှင်တွေကိုအတော်လေးလွှမ်းမိုးနိုင်ခဲ့တာဖြစ်ပါတယ် blues ဂီတပညာရှင်ကင်းကို1925ခုနှစ်အမေရိကန်ပြည်ထောင်စုတောင်ပိုင်းမစ္စစ်ဆပီပြည်နယ်ကဝါဆိုင်ခင်းတစ်ခုမှာမွေးဖွားခဲ့သူပါ Tennessee ပြည်နယ် Memphis က Radio Station တစ်ခုမှာအစီအစဉ်တင်ဆက်ဖျော်ဖြေသူတဦးအဖြစ်သူ့ရဲ့ဂီတခီးကိုစတင်ခဲ့ပြီးနောက်ပိုင်းသူ့နာမည်အတူကောက် BB ဆိုတာဖြစ်လာမယ် BL Street Blues Boy ဆိုပြီးတော့ဖြစ်လာခဲ့ပါတယ်သူ့ရဲ့ဂီတကို Lucille လို့ချစ်စနိုးနာမည်ပေးခဲ့သူ BB ကဟာ Rock and Roll ဂီတအမျိုးအစားနဲ့ Blues ဂီတရဲ့အခြေခံအမျိုးအစားတို့ကိုစတင်ခဲ့သူလည်းဖြစ်ပါတယ်ရှင်
Direct from Washington, the voice of America, VOA. ထိပ်တန်းရောင်းနိုင်ငံတကာသတင်းတွေကိုကုအောင်နဲ့မတ်သိင်ကြီးထိုက်တို့ကကြေညာခဲ့ကြတာပါ။ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုတင်ဆက်သွားမှာပါ။ပထမဦးဆုံးဒီတရုတ်နိုင်ငံတဲ့မြန်မာလက်နဲ့ကြီးကြီးကြတဲ့အကြောင်းကိုပြောပြပါမယ်။ကိုကန့်ဒေသတိုက်ပွဲတွေကြောင့်နေဆက်ကတရုတ်မြို့တစ်မြို့အပေါ်လက်နဲ့ကြီးကြီးကြပောက်ကွဲခဲ့ပြီးအရသား5ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံသားကြီးဝန်ကြီးဌာနကမြန်မာတာဝန်ရှိသူတွေကိုအလေးအနက်ခေါ်ယူတည်ပြေးခဲ့ပါတယ်။အပြည့်စုံကိုတော့ကိုရန်နိုင်ကပြောပြမှာပါ။
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်မြန်မာနယ်စပ်ဒေသမှာမြန်မာစစ်ရတပ်တွေကကိုကန့်လက်နက်ကင်တပ်ဖွဲ့တွေကိုထိုးစစ်ဆင်တာမှာမြန်မာနိုင်ငံဘက်ကပစ်လိုက်တဲ့အမျိုးဆန်တစ်ခုယူနန်ပြည်နယ်လင်ချမ်းမြို့ဖူးခန့်အရက်မှာရှိတဲ့ဖုန်ချမ်းဟိုတယ်အနီးမှာကြားရောက်ပောက်ကွဲပြီးတော့တရုတ်နိုင်ငံသား2ဦးနဲ့နယ်စပ်မှာနေတဲ့မြန်မာနိုင်ငံသား4ဦးတို့ထိခိုက်ဒဏ်ရာရသွားပါတယ်။ဒါ့အပြင်ကား3စီးနဲ့အိမ်4လုံးနဲ့ထိခိုက်ပျက်စီးသွားခဲ့ပါတယ်။တရုတ်နိုင်ငံသားရေးဌာနကဒီနေ့ကြေညာရမှာတော့မြန်မာနိုင်ငံဘက်ကပစ်လိုက်တဲ့အမျိုးဆန်တွေဟာတရုတ်နိုင်ငံနဲ့နယ်မြေတဲကိုမကြာခဏကြားရောက်ပြီးအဲ့လိုကြောက်တဲ့အတွက်တရုတ်နိုင်ငံသားတွေရဲ့အသက်အိုးအိမ်စီးစိမ်တွေပေါ်အကြီးအကျယ်ချိမ့်ချောက်နေပါတယ်။နယ်စပ်ဒေသတည်ငြိမ်မှုကိုလည်းပြပြစေတဲ့အတွက်တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့အတော်ကိုမကြေမနက်ဖြစ်မိတယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဟွာချူရင်းကပြောလိုက်ပါတယ
်။中方对此表示强烈的不满，而且我们已经严正要求缅方采取切实有效的措施，杜绝事件。
南韩尿白马真马母女要加油努力，年年一变样啊，老奶奶们免受老婆拽。年年年年年年年မြန်မာဆွေရကိုလှုပ်ဆရာရှိတာတွေလို့ကိုကျမတို့တောင်းဆိုပါရယ်တရုတ်နိုင်ငံအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့နောက်ထပ်အရေးယူတုံ့ပြန်မှုတွေလှုပ်သွားမှာဖြစ်ပါရယ
်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရေးဝန်ကြီးဌာနကိုဆက်သွယ်မေးမြန်းခဲ့တာမှာမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးတန့်ကျော်ကအခုလိုပြောပါရယ
်ကျွန်တော်တို့ရှေ့ကမြန်မာတိုင်းရင်းဝတ်တမူကြီးကိုခေါ်ပြီးတော့နော်25ရက်နေ့ညနေ9:0025မှာခေါ်တွေ့ပါရယ်ဒေါ်ချူချူဆိုးကိုခေါ်တွေ့ပါရယ်ခေါ်တွေ့ပြီးတော့ပြောတာတွေကတော့ဒီမြန်ဆန်ခင်ဟင်ပေါ့နော်မြန်ဆန်မြို့ဒီဟိုတယ်နီးမှာတဲ့ဒီအနောက်ဆက်နှလုံးကြရပေါ့ဗျာတရုတ်နိုင်ငံသားတဦးနဲ့ကိုကန့်လူမျိုးပေါ့လေဒီဦးတို့ထိုင်ရန်ရရှိတယ်ဆိုပြီးကျွန်တော်တို့အသိပေးပါတယ်အဲ့တော့ဟိုတရုတ်ဘက်ကတော့ဟိုမြန်မာနဲ့တရုတ်ကအချစ်ချစ်ရင်းမြစ်နိုင်ငံတွေလည်းဖြစ်တယ်ဒါကြောင့်မလို့ဒီမြန်မာအနေနဲ့ဟို training ပေးနေတဲ့ဆောင်ရွက်ပေးဖို့ဆိုပြီးတော့ဟိုကျွန်တော်တို့ကိုတို့မိသားရက်ခံတာပေါ့
အခုလိုတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနဘက်ကပြောကြားခဲ့တာနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးတာတွေလှုပ်ဆောင်သွားမယ်လို့ဒုတိယနိုင်ငံသားရဲ့ဝန်ကြီးဦးတန့်ကျော်ကအခုလိုဆက်ပြောပါတယ
်ကျွန်တော်တို့ကဒီအမှန်မမှန်ဟိုပထမအဆုံးစစ်ဆေးရမှာပေါ့လေဟဲ့လားမှန်နေဆိုရင်လည်းဟဲ့လားမှန်နေဆိုရဲအလျောက်ပေါ့ကျွန်တော်တို့လိုအပ်တဲ့ဟဲ့လားအရေးကြီးဆောင်ရွက်မှုကိုပြုလုပ်မယ်နော်အဲ့ဒါကဟဲ့လားတကယ်ကြတာမဟုတ်ဘူးဆိုရင်လည်းဟဲ့လားကျွန်တော်တို့ကတို့နဲ့ဟိုဟိုဖြည့်ရှင်းရမှာပေါ့လေဖြစ်တာကလည်းဟဲ့လားနေ့ကည7:00နာရီလောက်မှဖြစ်တာ ਉਹ ကျွန်တော်တို့တို့ကခေါ်ပြောတာလေအဲ့ဒါဒီနေ့မှခေါ်ပြောတာဆိုတော့ဒီဘက်မှလည်းစီစစ်ဖို့လိုသေးတာ ਉਹ
မြန်မာဆိုရဘက်ကကုကလက်နက်ကိုင်အဖွဲ့ကိုထိုးစစ်ဆင်မှုတွေလုပ်နေတာမှာမြန်မာဆိုရတပ်တွေဘက်ကပစ်လိုက်တဲ့လက်နက်ကြီးကြီးစံတွေတရုတ်နိုင်ငံဘက်အချမ်းကိုအရင်ကလည်းကြားရောက်ခဲ့တာတွေရှိခဲ့ပြီးတော့အခုဒီချိန်ကတော့နောက်ဆုံးကြားရောက်ခဲ့တာဖြစ်ပါတယ်။ချိန်ထဲမှာပဲကုကဒေသမှာဆိုရင်လည်းမြန်မာဆိုရတပ်တွေနဲ့ကုကလက်နက်ကိုင်တပ်တွေကြားဒီကနေ့အထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်နေတုံးပဲဖြစ်ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့အစုစည်းတင်ပြချက်ပဲဖြစ်ပါတယ်။ကုကတိုက်ပွဲတွေရဲ့အခြေအနေပြီးသွားပြန်တော့တောင်ပလောင်ဒေသဘက်ကိုလည်းကြည့်ရအောင်ပါ။မြန်မာတပ်မတော်ရဲ့ဗျူဟာအခြေစိုက်ရှမ်းပြည်နယ်ကုတ်ခိုင်မြို့ကခလာရ241တိုင်ရင်းဌာနချုပ်ကို TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့ကမနေ့ညပိုင်းမှာလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့လို့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ဒီအခြေအနေအပြည့်စုံကိုတော့ထိုင်းခြေစိုက် VOA သတင်းတော့နိုင်ကွန်းအင်ကတင်ပြမှာပါ
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာရှိတဲ့မြန်မာစစ်တပ်ရဲ့တိုက်ရင်းဌာနချုပ်စခန်းကို TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့ကနေမနေ့ညနေပိုင်းကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အဖွဲ့ရဲ့သတင်းနဲ့ပြန်ကြားရေးမှူးဘူကြီးတာအိုက်ကျော်ကခုလိုပြောပါတယ
်။မနေ့က9:15လောက်ဒီမှာနိုင်နာရကြောင်အဲ့မှာဒီလိုပိုင်းနဲ့ဒီကုခန်ချိဆိုင်နော်ခလာရနေလူတီအမပြောလဲချိဆိုင်တာတက်ပေါ်မှာနော်အဲ့ဒီမှာဒီလိုဖြစ်တာဒီတကယ်ကြီးလို့ဖြစ်လာတယ်ဒီစီရတဲ့ဘက်ကလည်းပြန်ကြည့်တော့ညာလာဒီခါမျိုးလည်းလာဖြစ်တာ
TNLA ဘက်ကပြစ်ခတ်တိုက်ခိုက်မှုတွေပြုလုပ်ပြီးခလာရ243တိုင်းရင်ဘက်ကလည်းပြန်လှန်တုတ်ပြန်ပြစ်ခတ်ခဲ့တယ်လို့ကုခိုင်မျိုးမိသားသားဖွဲ့ဝန်သားလူကအခုလိုပြောပါတယ
်မိုင်းချေခါလို့ပဲကြားရပါတယ်အဲ့ဒါတစ်ခါလည်းငြိမ်သွားတယ်ဒီသူပြမောင်းကြည့်စစ်တပ်ကချက်ပြလာလို့ပဲကြားရတယ်
ဒီအန်လေတပ်ဖွဲ့ကနေပန်းစေးတောင်ကုန်းနဲ့ထင်းယူသောကုန်းမြစ်ပေါ်မှာနေရာယူပြီးခလရ243တိုက်ရင်ဌာနချုပ်ကိုလက်နက်ကြီးတွေနဲ့နိုင်ရွက်နီးပါးပစ်ခတ်တိုက်ခိုက်ခဲ့တာပါဒီပစ်ခတ်တိုက်ခိုက်မှုမှာထိခိုက်မှုတွေကတော့အတိမပြုတ်နိုင်သေးဘူးလို့လည်းပူကြီးတာအိုက်ကျော်ကပြောပါတယ်အခုလိုတိုက်ခိုက်မှုတွေကြောင့်ထိခိုက်မှုအခြေအနေတွေကိုကိုခိုင်မျိုးရဲတပ်ဖွဲ့မှုယုံနဲ့မြို့နယ်အုပ်ချုပ်ရေးမှုယုံကိုဆက်သွယ်မေးမြန်းရမှာတော့၎င်းတို့အနေနဲ့မသိရှိသေးကြောင်းပြောဆိုခဲ့ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဘက်မှာဆိုရင်TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ဟာရက်ဆက်ဆိုးစလို့တိုက်ပွဲတွေဖြစ်ပွားနေပါတယ်။ဒါ့အပြင် TNLA တောင်းပလောင်လူမျိုးရေးတပ်ဖွဲ့ဟာကိုကတပ်ဖွဲ့နဲ့လည်းစစ်ရေးမဟာမိတ်ဖြစ်နေတယ်လို့ကိုကဒေသတိုက်ပွဲတွေမှာစစ်ရေးကူညီတွေပေးဆောင်နေပါတယ်။လက်ရှိမြန်မာစစ်တပ်နဲ့ကိုကတပ်ဖွဲ့တို့စစ်ရေးပြင်းထန်စွာဖြစ်ပွားနေတဲ့လောက်ကန်ကုန်းကျန်းဒေသက .2022တောင်ကုန်းကိုမြန်မာစစ်တပ်ကနေသိမ်းပိုက်နိုင်ခဲ့ပြီလို့စစ်တပ်ပိုင်မြဝတီသတင်းမှာဖော်ပြခဲ့ပါတယ်။ဒါပေမဲ့ TNLA တောင်းပလောင်တပ်ဖွဲ့ပါဝင်ကိုကတပ်ဖွဲ့ဝင်တို့ဟာ .2022တောင်ကုန်းကိုထိန်းချုပ်ထားစေလို့ဘူဂျီတာအိုက်ကျော်ကအခုလိုပြောပါတယ်
။ဒီလိုဖြစ်တယ်အဲ့ဒီတောင်ကုန်းမှာရှိနေတဲ့အချုံသိမ်းပိုက်ရတယ်အဲ့မှာတရင်းမြဝတီသတင်းမှာလည်းပြောတူရတယ်။အချုံဖွဲ့တဲ့ချင်းကြီးကအဲ့ဒီတောင်ကုန်းကမသိရသေးဘူး။အချုံဖွဲ့ရအဲ့မှာတောင်ကုန်းမှာရှိနေတယ်ရှိနေသေးတယ်ပေါ့။
ပြီးခဲ့တဲ့မေလ10ရက်နေ့ညဘက်မှာလဲ TNLA တောင်းပလောင်တပ်မတော်မှတ်ချောင်းအခြေကျပြူဟာနေပြီးတိမ့်ညီမြို့နယ်ထဲကနာတိရွာနဲ့မြောက်စီကြီးရွာကမှထိုးစစ်ဆင်လာတဲ့မြန်မာတပ်မတော်နဲ့တောင်းတပ်မတော်တိုက်ရင်66တဲ့သို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါသေးတယ်။အဲ့ဒီတိုက်ပွဲမှာတောင်းတပ်ဖွဲ့ဘက်ကစစ်မုံတော်ရင်၄စီးကိုဖျက်ဆီးနိုင်ခဲ့ပြီးမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံမှုများပြားနေတယ်လို့ပူကြီးတာအိုက်ကျော်ကပြောပါတယ်။ပြည်တွင်းစည်ရစည်ရင်းနဲ့နိုင်ငံရေးရသွေးဆိုဆွေးနွေးနိုင်ဖို့ TNLA ဘက်ကနေမြန်မာအစိုးရထံတောင်းဆိုနေပေမဲ့လည်းရှမ်းပြည်နယ်ဘက်မှာစင်အားတွေတိုးချဲ့လာသလိုထိုးစစ်ဆင်မှုတွေပုံမှုများပြားလာလို့တောင်းပလောင်ဒေသဘက်မှာတိုက်ပွဲတွေပုံမှုများပြားနေတယ်လို့လည်းဘူဂျီတာအိုက်ကျော်ကပြောပါတယ်။လက်ရှိအချိန်တွေကတပြည်လုံးအတိုင်းအတာပြစ်ခတ်ရဆဲနိုင်ရေးအတွက်ပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားဖွဲ့ NCCD တို့အကြားအကျဉ်းချင်းတွေ့ဆုံဆွေးနွေးခဲ့ပြီးအပြစ်ခတ်ရစရေးဆိုင်ရာမူကြမ်းကိုလက်မှတ်ရေးထိုးနိုင်ခဲ့ပေမဲ့လည်းကချင်းပြည်နယ်နဲ့ရှမ်းပြည်နယ်ဘက်မှာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့မြန်မာစစ်တပ်တို့အကြားမှာစစ်ရေးပဋိပက္ခတွေဖြစ်ပွားနေစေလဲဖြစ်ပါတယ်။ TNLA တောင်းပလောင်လူမျိုးရေးတပ်မတော်ဟာရှမ်းပြည်နယ်မြောက်ပိုင်းနန်းဆန်မိုင်းတုံကိုခိုင်အစရှိတဲ့ဒေသတွေမှာအခြေပြုလှုပ်ရှားနေပါတယ်ခင်ဗျာ။
တောင်းပလောင်တိုင်းရင်းသားတပ်ဖွဲ့တွေနဲ့မြန်မာတပ်မတော်တို့ဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုနိုင်ကွင်းအိမ်တင်ပြခဲ့တာပါ။အခုတော့မြန်မာနဲ့အိန္ဒိယနိုင်ငံတွေကြားလူကုန်ကူးမှုအခြေအနေနဲ့ပတ်သက်လို့ပြောပြခြင်းပါတယ်။အရှေ့တောင်အာရှနိုင်ငံတွေစီထွက်ပြေးနေကြတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးထိုင်းနိုင်ငံကကျင်းပဖို့အစီအစဉ်နေတဲ့ညီလာခံကိုမြန်မာနိုင်ငံတက်ရောက်မှာမဟုတ်ဘူးလို့မြန်မာအစိုးရကတုံ့ပြန်လိုက်ပါတယ်။ဒေသတွင်းနိုင်ငံတွေရဲ့လူကုန်ကူးမှုပြဿနာကိုမြန်မာနိုင်ငံရဲ့ပြဿနာအဖြစ်ဦးတည်ချက်ပြောင်းအောင်လှုပ်ဆောင်နေတာဖြစ်တယ်လို့လည်းမြန်မာအစိုးရဘက်ကပြောဆိုပါတယ်။ဒီအပိုင်းအတွင်းမှာပဲပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့ကိုလည်းကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေကဒေသရင်းနိုင်ငံတွေကိုတိုက်တွန်းနေကြတာပါ။ဒီအကြောင်းပြေဆုံးကိုမတ်တင်ကြီးထိုက်ကပြောပြမှာပါ
။ဟုတ်ကဲ့ပါရှင်။ ထိုင်းနိုင်ငံကဦးစီးဦးဆောင်လုပ်ကျင်းပမယ်ပင်လယ်ဖြတ်ကျော်ရိုဟင်ဂျာတွေအရေးဆွေးနွေးပွဲကိုမြန်မာဘက်ကတက်မှာမဟုတ်ဘူးလို့မြန်မာသမ္မတရုံးရဲ့ညွှန်ကြားရေးမှူးဦးစောထေးကပြောပါတယ်
အဲ့အနေနဲ့ပြောရရင်နံပါတ်1ပေါ့နော်ရိုဟင်ဂျာဆိုတဲ့အားနဲ့ပတ်သက်ပြီးရိုဟင်ဂျာဆိုတဲ့အားနဲ့ပတ်သက်ပြီးတော့ကျွန်တော်တို့သမ္မတရုံးရောအစိုးရရောကျွန်တော်တို့ပြည်သမဂ္ဂမှာဖြစ်စီကျွန်တော်တို့အာဆီယံမှာဖြစ်စီပေါ့နော်ကျွန်တော်တို့အပြည့်အစုံပြောထားတယ်ရိုဟင်ဂျာကျွန်တော်တို့နိုင်ငံမှာမရှိဘူးပေါ့နော်ပြီးခဲ့တဲ့မလေးရှားအာဆီယံဆမ်မစ်မှာလည်းဒီလိုမျိုး issue ကိုကျွန်တော်တို့အဆိုပြုလာရတဲ့ပတ်သက်ပြီးကျွန်တော်တို့နိုင်ငံကနိုင်ငံသားရေးဝန်ကြီးကရတိကျဆေချရင်းတယ်ထားပြီးတာဖြစ်တယ်ပေါ့နော်အဲ့တော့ဒီကိစ္စနဲ့ကိုကောင်းတင်တင်ပြီးတော့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ကလက်မခံဘူးအဲ့ဒီရိုဟင်ဂျာကကျွန်တော်တို့ကအတိမတ်မကြည့်ဘူးကျွန်တော်တို့ဒီမှာမရှိဘူးပြောထားတဲ့ရိုဟင်ဂျာဆိုတဲ့အားနဲ့ပတ်သက်ပြီးတော့ဆွေးနွေးမယ်ဆိုရင်တော့ကျွန်တော်တို့ကမတက်နိုင်ဘူး
ပင်လယ်ပြင်ကိုလှေတွေနဲ့ဖြတ်ကူးပြီးထိုင်းမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့စီကိုတွားရောက်ကြတဲ့ရိုဟင်ညာတွေအရေးဟာဒေသရင်းနိုင်ငံတွေရဲ့လူကုန်ကူးမှုမတိုက်ဖြတ်နိုင်ခြင်းရဲ့ပြဿနာအရင်းခံဖြစ်တယ်လို့မြန်မာဘက်ကယူဆပြီးဒီပြဿနာတွေအစကမြန်မာနိုင်ငံဖြစ်ပါတယ်လို့လွှဲချခြင်းတဲ့သဘောထားကိုမြန်မာနိုင်ငံကလက်ခံမှာမဟုတ်ဘူးလို့လည်းဦးစောထေးကပြောပါတယ်။
အဲဒါကတော့လူမောင်ကိုခိုင်းနေပေါ့နော်။အကြီးကျယ်ဖြစ်နေတယ်ဟုတ်တဲ့ဆိုင်ရာအစိုးရအောက်ခြေပိုင်းမှာအစိုးရတာဝန်ရှိသူတို့ပါဝင်ပတ်သက်တယ်ဆိုတာလည်းမလေးအစိုးရကောဆိုင်းအစိုးရကောပြောကြားထားပြီးဖြစ်တယ်ပေါ့နော်အဲ့တော့ဒီလူမောင်ကူကတဆင်ဖြစ်လာတဲ့ဒီလူတွေကိစ္စကကျွန်တော်တို့ကဒီနှုံဟိုလောက်ခလာတာတက်ပါတယ်ပြီးရင်အလုပ်သမားအခွင့်အရေးဆိုပြောသွားပြရမလို့ဘူးနောက်ဒီမှာပြောတဲ့လူသားမဆန်တဲ့ပေါ့နော်အဲ့ဒီနှိမ့်ဆက်ညှဉ်းပန်းမှုတွေနောက်ကြုံပြမှုတွေနောက်ဒီမှာလေနောက်ဆုံးတက်ဖြတ်တဲ့အဆင့်အထိဖြစ်လာတဲ့ကိစ္စတွေရဲ့ဇင်းမြစ်ပေါ့နော်ဒီကြဒနာတွေရဲ့ဆိုကခုနပြောတဲ့လူကုန်ကူးမှုကတရားမဝင်စောင့်ရနေတာတွေကအဓိကဖြစ်တယ်ပဲနော်။ဒါပေမဲ့အဲ့ဒီဟာကို highlight ဖြစ်ပါတယ် international ကဒါကိုစောင့်ကြည့်ပြီးတော့မိမောင်းထိုးလာတဲ့အချိန်မှာဒိုင်းစားလုပ်ဖို့တဲ့ဒီဆိုကမြန်မာနိုင်ငံဆိုပြောလာရင်တော့ကျွန်တော်တို့ကလက်မခံဘူးပဲနော်
။ထိုင်းနိုင်ငံတောင်ပိုင်းမှာမြန်မာနဲ့ Bangladesh ဘက်ကလူကုန်ကူးခံရသူတွေလို့ယူဆရသူတွေရဲ့ရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့ခဲ့ရပြီးတဲ့နောက်ထိုင်းနိုင်ငံကမြန်မာဘင်္ဂလားဒေ့ရှ်နဲ့ထိုင်းနိုင်ငံတို့ရဲ့သုံးဖွင့်ဆိုင်အစည်းအဝေးကျင်းပဖို့ထိုင်းဝန်ကြီးချုပ်ကကြေညာလိုက်တာဖြစ်ပါတယ်။လူခွင့်ရေးဆောင်ချီအဖွဲ့ HRW ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးဖီရောဘတ်ဆန်ကလည်းပင်လယ်ပြင်အတွင်းလေတွေနဲ့မျောပါနေကြတဲ့ရိုဟင်ဂျာတွေကိုလက်ခံကူညီပေးကြဖို့အရှိတောင်အာရှနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ
်။ The Thai, Malaysian and Indonesian Navy should stop playing human ping pong with these people.
Thai, Malaysia နဲ့ Indonesia ရေးတပ်တွေအနေနဲ့ဒီလူတွေကိုဟိုဘက်မောင်းထုတ်လိုက်ဒီဘက်မောင်းထုတ်လိုက်လုပ်နေတာတွေကိုရက်ဆိုင်ပြီးကန့်ကွက်ခွင့်ပေးတင်ပါပြီ။လိုအပ်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေရဖို့နောက်ဒီလူတွေကိုအကူအညီပေးဖို့ပြင်ဆင်ထားတဲ့ UNHCR နဲ့တခြားအဖွဲ့အစည်းတွေရဲ့စောင့်ရှောက်မှုကိုရဖို့အတွက်ဖြစ်ပါတယ်။ဌာနချင်းမှာနိုင်ငံရေးအရာဖိနှိပ်မှုတွေကနေလွတ်မြောက်အောင်ထွက်ပြေးကြတဲ့ရိုဟင်ဂျာတွေကိုမောင်းထုတ်တဲ့မူဝါဒကြောင့်သူတို့အတော်လေးထိခိုက်ဆုံးရှုံးကြရပါတယ်လို့HRW အဖွဲ့ကြီးရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူးကပြောခဲ့တာဖြစ်ပါတယ်။လက်တလုံးမှာလည်းမလေးရှားနိုင်ငံစီကိုလှေစီးထွက်ပြေးကြသူတွေကိုအင်ဒိုနီးရှားထိုင်းနဲ့မလေးရှားနိုင်ငံတို့ကလက်မခံတာကြောင့်ပင်လယ်ပြင်မှာလှေတွေနဲ့မျောပါနေကြသူ6000လောက်ရှိနေပြီးဒီလိုတွေအသက်ရှင်ရေးအတွက်နိုင်ငံတွေအနေနဲ့လက်ခံကြဖို့နိုင်ငံတကာရွှေ့ပြောင်းနေထိုင်သူများရေးရာအဖွဲ့ IOM ကတိုက်တွန်းထားပါတယ်။ဒီလူတွေကိုအကူအညီတွေပေးဖို့အမေရိကန်ဒေါ်လာတစ်သန်းအသုံးပြုမယ်လို့လည်း IOM ကကြေညာချက်ထုတ်ခဲ့ပါတယ်။ဒါ့ပြင်ထောင်နဲ့ချီတဲ့လှေစီးပြေးဒုက္ခသည်တွေကိုမလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတို့ကကယ်ဆယ်ပြီးနောက်မှာတော့ပင်လယ်ပြင်ကိုဖြတ်ပြီးနောက်ထပ်လာရောက်နေကြတဲ့လှေစီးပြေးဒုက္ခသည်တွေကိုလက်ခံဖို့မလေးရှား၊အင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကညှင်းဆန်နေကြတာဖြစ်ပါတယ်ရှင
်။တော်ရှိမြတ်ရမုံတိုင်းငလျင်စတဲ့ဒီသဘောကပ်ပြီးတွေဟာမထင်မှတ်တယ်လို့ဝင်ရောက်တတ်တယ်လို့ပဲအတိုင်းအတာမှန်းဆဖို့ခက်တာကြောင့်ကယ်ဆယ်ကူညီရေးအတွက်မဖြစ်ခင်လေကကြိုတင်ပြင်ဆင်မှုတွေလိုအပ်ပါတယ်မြန်မာနိုင်ငံအတွေ့အကြုံရဆိုရင်လေဒီလွန်ခဲ့တဲ့နှစ်အနည်းငယ်တွင်က Nuggets မုံတိုင်းတန်ခံမှုမှာကြိုတင်ပြင်ဆင်မှုအားနည်းချက်တွေကြောင့်ရောမုံတိုင်းအလွန်ကာလစီမံခန့်ခွဲမှုအားနည်းကြောင့်နေကြောင်းမှာတိကျတဲ့တယောက်မှုဟာအတန်းအဆကြီးမားခဲ့ရပါတယ်ဒီအတွေ့အကြုံတွေရောနိုင်ငံတကာအတွေ့အကြုံတွေကိုပါမူတည်ပြီးတော့မြန်မာနိုင်ငံအနေနဲ့ Disaster Management လို့ခေါ်တဲ့ကပ်ဘေးကြောက်ရောက်မှုကယ်ဆယ်ရေးလုပ်ငန်းတွေကိုကြိုတင်စီမံပြင်ဆင်ဆောင်ရွက်မှုတွေဘလောက်အထိလုပ်ထားနိုင်ပြီလဲဆိုတာကိုအခုဒီလာမယ့်စနေညပိုင်းတရက်လီလိုက်အစီအစဉ်မှာဆွေးနွေးဖို့စီစဉ်ထားပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုပြီးတော့ VOA ကိုပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆွေးနွေးလိုတာမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပို့ထားနိုင်ပါလေ။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2323829994ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမိန့်မြန်းကြမယ်တော်ရရှင်တွေကိုကြိုဆိုပါရစေ။
မနက်ဖြန်စနေညတိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ VOA ရဲ့စီစဉ်ထုတ်လွှင့်တင်ဆက်နေတဲ့တိုက်ရိုက်လေလံအစီအစဉ်တွေကိုအင်္ဂါညတိုင်းနဲ့စနေညတိုင်းည9နာရီခွဲနောက်ပိုင်းမှာဆွေးနွေးနေကြတာဖြစ်ပါတယ်အခုတခါတော့တက်ကြွလှုပ်ရှားသူတွေထောင်နှံချခံရတဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်လေဘရောင်းတောင်အရေးနဲ့ပတ်သက်ပြီးတရုတ်တန်ယုံရှိဆန္ဒထုတ်ဖော်ခဲ့လို့တရားစွဲဆိုခံရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အောင်လှတို့အပါအဝင်တက်ကြွလှုပ်ရှားသူ6ဦးကိုထောင်နှံ4နှစ်4လစီကြားခံစေဖို့ဒဂုံမြို့နယ်တရားရုံးကဒီကနေ့မေလ15ရက်နေ့မှာအမိန့်ချမှတ်လိုက်ပါတယ်တက်ကြွလှုပ်ရှားသူတွေကိုထောင်နှံချမှတ်လိုက်တာဟာလာမယ့်ရွေးကောက်ပွဲကာလတရားမျှတမှုအတွက်မေးခွန်းထုတ်စရာဖြစ်လာနိုင်တယ်လို့တက်ကြွလှုပ်ရှားသူတွေဘက်ကဆွဆွဲပြောဆိုပါတယ်အပြည့်စုံကိုတော့ကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုစီသူကတင်ဆက်မှာပါ
လဘလောင်းတောင်တကြောပြန်ပြိပခါမှာတည်ဆုံခဲ့တဲ့ဒေါခင်ဝင်းတည်ဆုံတဲ့အမှုမှန်ဖော်ထုတ်ပေးရေးပြီးခဲ့တဲ့2014ဒီဇင်ဘာလကုန်ပိုင်းမှာတရုတ်တန်ယုံရှိဆန္ဒပြခဲ့တဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ဒေါ်နော်အုံးလာတို့အပါဝင်တက်ကြွလှူရှားသူ6ဦးကိုပုံမှန်4ခုနဲ့တရားစွဲဆိုခဲ့ပြီးတော့ထောင်ဒဏ်4နှစ်နဲ့4လစီကြာခံစေခဲ့တာပါအမှုရဲ့ဖြစ်စဉ်အကြောင်းတရားခဏ6ဦးဘက်ကလိုက်လံဆောင်ရွက်ပေးခဲ့တဲ့တရားလွှတ်တော်ရှေ့နေဦးရောဘတ်ဆန်းအောင်ကအခုလိုပြောပါတယ
်ဒီလိုမျိုးနဲ့တရားရုံးကပေါ်မှာ353ဦးအတွက်တစ်နှစ်149အတွက်တစ်နှစ်905ကာကွယ်အတွက်နှစ်နှစ်ဆိုရင်၄နှစ်ကြာတယ်နောက်တစ်ခါတီးကြအပြင်ပေါ်မှာ18ရာဆွဲကြိုတဲ့အမှုမှာ၄လကြာတယ်အဲ့ဒါတွေကိုတီးကြသည့်ကြာခံသေးလို့ဆုံးဖြတ်လိုက်တယ
်ထောင်တန်၄နှစ်ထဲကတစ်နှစ်ကိုတော့အလုံးနဲ့ထောင်တန်ကြာခံစေဖို့စီရင်ချက်မှာပါရှိတယ်လို့ရှင်းနေဥရောပတ်ဆောင်းကပြောပါတယ်ပြစ်ဒဏ်ကြခံရသူတွေအနေနဲ့အယူခံဝင်ခွင့်ရှိပေမဲ့တရားခံတွေရဲ့စာနာနဲ့အယူခံမဝင်တော့ဘူးလို့တရားခံရှိနေကပြောပါတယ်အခုလိုတက်ကြွလှုပ်ရှားသူတွေကိုထောင်ဒဏ်ချမှတ်လိုက်တာဟာလာမယ့်ရွေးကောက်ပွဲရဲ့တရားမျှတမှုကိုမေးခွန်းထုတ်စရာဖြစ်လာလိမ့်မယ်လို့ပြစ်ဒဏ်ကြခံခဲ့ရတဲ့ဗိုလ်ကြီးဟောင်းနေမျိုးစဉ်ကပြောပါတယ
်ရွေးကောက်ပွဲနီးလာတဲ့အချိန်မှာအစိုးရဘက်ကညံနီညံတဲ့ညံရုံစုံမျိုးစုံနဲ့လုပ်ဖို့ပြင်ထားတဲ့အတွက်ကြောင့်သာလျှင်အခုလိုမျိုးတက်ကြွလှုပ်ရှားသူတွေကိုရရကြုံရလမ်းဘေးကတွေ့တဲ့မြတ်ပုံမှန်တွေဖန်တက်ပြီးတော့မတန်မရအမိန့်နေချဖန်စည်းဖို့ကြိုးစားနေတယ်။ဆက်လက်ပြီးတော့လည်းဖန်စည်းမှုတွေ၊ချင်းကြောက်မှုတွေ၊နှောက်ယှက်မှုတွေနဲ့ထောက်လိုင်းရန်အကုန်ရက်ကိုဖျက်ကျက်ပြီးတော့ဖိနှိပ်မှုတွေ၊စောင့်ကြည့်မှုတွေဆက်လုပ်လာတယ်ဆိုတော့က2015ရွေးကောက်ပွဲအတွက်ကို2010ကဲသို့မရမရှိငါတပြည့်အာဏာဆက်လက်ရယူဖို့ညှိနှိုးဆောင်တုံးရန်ကြိုးစားနေတယ်လို့ကျွန်တော်ပြောချင်တယ်
။အမိန့်ချမခဲ့တဲ့တကုံမြို့နယ်တရားရုံးတွင်တရားခဏ်တွေကိုရုံးထုတ်စင်မှလာရောက်အားပေးသူတွေနဲ့များပြားခဲ့တာကြောင့်ရဲတပ်ဖွဲ့ကတရားရုံးပရုံအတွင်းလုံခြုံရေးစီးအဝါရောင်ကျူးတွေနဲ့ဟန်တာပြီးတော့လုံခြုံရေးယူခဲ့ပါတယ်။ဒါပေမဲ့တရားခဏ်တွေအနေနဲ့ကတော့လွတ်လပ်တဲ့တရားခွင်အဖြစ်ရှုမြင်တဲ့အနေနဲ့အဝါရောင်ကျူးရဲ့လုံခြုံရေးစီးတွေကိုဖယ်ရှားပေးဖို့တောင်းဆိုကြရင်းအနေငယ်ရုံးရင်းဆန်ခတ်အခြေအနေဖြစ်ပေါ်ခဲ့ပါတယ်။တက်ကြွလှူရှားသူတွေကိုခုလိုထောင်ဒဏ်အပြစ်ပေးတာဟာနိုင်ငံရေးနယ်ပယ်အတွင်းယုံကြည်မှုတိဆောက်ရောက်မှာကြီးမားတဲ့အဟန့်အတားတွေဖြစ်စေလာနိုင်ကြောင်းနိုင်ငံရေးကျင်းသားဟောင်းတူဖြစ်တဲ့ကိုပါတောင်ကပြောပါတယ်
။ဒီနိုင်ငံရေးပေါ်တက်ကြွလှူရှားသူတွေကိုဒီလိုမျိုးကျွန်တော်တို့အကြောင်းရှာပေါ့အကြောင်းရှာပြီးတော့ကျွန်တော်တို့ထောင်နေချနေခြင်းရတယ်ဒီမိုကရေစီစနစ်နဲ့သွားနေတယ်ဆိုတော့အစိုးရလိုရက်ကိုထိခိုက်စေတယ်ပေါ့နော်နောက်တစ်ခုကနိုင်ငံတကာနဲ့ပြည်သူတွေရဲ့ယုံကြည်မှုတွေလည်းရောကျစေတယ
်ပြည်ထောင်ကြခံခဲ့ရတဲ့ဒေါ်နော်အုံးလဘူဂျီဟောင်းနေမျိုးစဉ်ကိုတင်ထုတ်ပိုင်ဦးတန်းဆွေဒေါ်လေးလေးနဲ့ဒေါ်စိန်ထွေးတို့ဟာတရုတ်တန်ယုံရှိဆန္ဒပြခဲ့စဉ်ကအစိုးရကိုဂုံတိတ်ခါကြဆင်းအောင်လှုပ်ဆောင်တာလူစုခွဲဖို့ညှင်းဆန်ခဲ့တာလွန်သူပန်းခွေချတာနိုင်ငံတော်တချင်းတီဆူခဲ့တာတွေအတွက်ရုံးရင်းဆန်ခတ်မှုပုံမှန်149တာဝန်ထမ်းဆောင်နေတဲ့ပြည်သူဝန်ထမ်းကိုကိုထီးလက်ရောက်ကျူးလွန်မှုပုံမှန် 353 နဲ့နိုင်ငံတော်ကြီးမျိုးပြက်စင်မှုပုံမှန် 905 ခခွေတို့အပြင်ပုံမှန် 18 စီတန်းလက်လက်ခွင့်ပုံမှန်လည်းပါဆွဲချက်တင်ထားပြီးတော့တရားရင်ဆိုင်ဈေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOA သတင်းတော်ကိုစီသူသတင်းပေးပို့ခဲ့တာဖြစ်ပါတယ်မကြခင်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါအမျိုးသမီးကဏ္ဍသုဒ္ဓစုံလင်အမေရိကန်တခွင်သိပ္ပံနဲ့နီးပညာစတဲ့ကဏ္ဍတွေကိုလိုင်းနူမီတာ25 32 50နဲ့လိုင်းလတ် 190တို့ကနေထုတ်လွှင့်သွားမှာပ
ါ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ကြိမ် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့အစီအစဉ်လေးကိုည10နာရီတိလိုင်းနွေမီတာ25kilohertz 11965 line number 32 kilohertz 9325 line number 50 kilohertz 585နဲ့ line line 190တို့ကနေဆက်ပြီးတင်ဆက်နေတာပါအခုဒုတိယနိုင်ငံရွယ်အတွင်းမှာအမျိုးသမီးကန္တာသုဒ္ဓဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍမှာတော့
အဓိကကတော့ရေထဲပြောင်းဝင်တဲ့အောက်ဆီဂျင်ကလုံးဝနည်းသွားပြီးအစားတွေတေးတယ်ပေါ့နော်ဒါကဘာလို့ဖြစ်ကြလဲဆိုရင်ဒီမှာအုပ်ရည်နဲ့ပတ်သက်ပြီးစီးနင်းနေကတ်တတ်တဲ့နေရာမှာ
မကြခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်အခုတော့ကျွန်တော်တို့အမျိုးသမီးကဏ္ဍကိုတင်ဆက်သွားမှာပါမြန်မာနိုင်ငံရဲ့ဒေသန္တရအုပ်ချုပ်ရေးမှာအမျိုးသမီးတွေရဲ့ဥဆောင်မှုကဏ္ဍအသိမှတ်ပြုမှုနှေးပါနေသေးတယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ AIWD တိုင်းဒေသကြီးလွှတ်တော်အမတ်ဖြစ်သူဒေါက်တာလှမြတ်သွေးကပြောဆိုလိုက်ပါတယ်အမေရိကန်ပြည်ထောင်စုကပြည်နယ်ရွေးကောက်ပွဲတွေကိုလာရောက်လေ့လာစဉ်ဝါရှင်တန် DC မြို့တော်ကိုရောက်ရှိခဲ့ VOA ဌာနကဒေါ်အင်ဂျင်နိုင်ကနေဒေါက်တာလှမြတ်သွေးကိုမေးမြန်းထားတာကိုဒီတစ်ပတ်မှာတင်ဆက်လိုက်ရပါတယ
်အခုဒေါက်တာလှမြတ်သွေးကိုယ်တိုင်လည်းပညာရှင်တဦးကနေပြီးတော့ဟိုနိုင်ငံရေးသမားပေါ့နော်လွတ်တော်ကိုယ်စားလှယ်တဦးဖြစ်ကိုရက်တီလေးကြည့်ရတဲ့အကြောင်းရင်းပေါ့နော်အဲ့ဒါဘာကြောင့်ပါလဲရှင
်ကျမကအရင်တုန်းကဟိုပါပေါ့နော်တက်တော့ဟိုအကြောင်းမှအကြောင်းမှလုပ်ခဲ့ပြီးတော့အကြောင်းကနေကျမလှုပ်ထွက်လာအလုပ်ပြုတ်လာတာပေါ့နော်ကျမကထွက်ခဲ့တာမဟုတ်ပါဘူးကျမအလုပ်ပြုတ်လာပြီးတဲ့နောက်ပိုင်းမှာကျမပညာရေးနဲ့ပဲဆက်ပြီးလုပ်ပါတယ်အထူးသဖြင့်တော့မူလတန်းပညာရေးပေါ့ကျမနှစ်နှစ်လောက်အတွင်းမှာကျမအဲ့ဒီကျမအခုလက်ရှိရှိနေတဲ့အလုပ်လုပ်နေတဲ့ data ပတ်ဝန်းကျင်မှာရှိတဲ့မူလတန်းကျောင်းတွေကိုနှစ်နှစ်လောက်ကျမကြည့်လိုက်တဲ့အခါမှာပညာရေးရဲ့အခြေအနေကတော်တော်လေးဟိုဆိုပါတယ်။အဲ့တော့ကျမကစဉ်းစားပါတယ်။ကျမကိုလာပြီးတော့ဟိုပေါ့နော်ဒီကိုယ်တည်းဖြစ်နေကျမတို့နေမှာဟိုဟာ vacant ဖြစ်နေအောင်ဝင်ပြန်ရဝင်ရမယ်ဆိုတော့ကျမကိုကန့်လန့်လာတဲ့အခါမှာကျမအနေနဲ့အဲဘာလို့စဉ်းစားမိလဲဆိုရင်ကျမတယောက်တည်းကျမကအပြစ်မှာကိုယ့်ဘာကိုပေါ့နော်ဒီပညာရေးလောက်တယ်ဒီအောက်ခြေပြည်သူလူထုရဲ့တိုးတက်ရေးကိုလုပ်မယ်ဆိုလို့ရှိရင်တိုးတက်ကြီးပွားဖို့ကျမလုပ်ချင်တယ်ဆိုလို့ရှိရင်တော့ကျမဒီလိုလွတ်တော်တဲ့အကူဝင်ပြီးအလုပ်လုပ်တာကပို့ပြီးတော့ဟိုထိရောက်မှုရှိမယ်လို့ကျမထင်လို့ဒါကျမဒီကိုယ်စားလှယ်ဖြစ်ဝင်လာခြင်းဖြစ်ပါတယ်အဲ့
တော့ဒေါက်တာလှမြတ်သွေးကအလုပ်ကနေဘာကြောင့်ထုတ်ခံရလဲရှင
်အဲကျမတို့2009ရွှေဝါရောင်ရေးခင်းဖြစ်တဲ့ကာလမှာကျမဘလင်းမှာကျမကနေပြီးတော့အဲ့တော့ဒီဟိုရဟန်းတန်ဃာတော်တွေကိုဒီလိုဟိုလှုပ်တဲ့ကိစ္စတွေပေါ့နော်ဒီလိုတနတ်နှစ်ပြစ်တာတို့ပတ်သက်ပြီးတော့ဖမ်းတာတို့ရိုက်တဲ့နတ်တဲ့ကိစ္စတွေနဲ့ပတ်သက်ပြီးတော့ကျမတို့ကဒါကမဖြစ်သင့်ဘူးဆိုတဲ့အကြောင်းဆန့်ကျင်တဲ့အကန့်ကွက်တဲ့အနေနဲ့ကျမတို့အပြင်မှာချီတက်ပြီးတော့ဆန္ဒပြတဲ့အထက်မှာချီတက်တက်ကြတဲ့အထက်မှာကျမတို့ကျမပါခဲ့တယ်နောက်ဒုတိယတစ်ချက်က2008ခုနှစ်နော်ဂစ်မုန်တိုင်းပြီးသွားတဲ့နောက်မှာဒီကျမတို့ရဲ့ဗမာပြည်မှာရှိတဲ့ကျမတို့ရဲ့ဗမာပြည်သူပြည်သားတွေဆုံးသွားတာကိုကျမတို့ကဒီဗမာတန်ယုံရှိမှဒီလူတွေအတွက်ကျမတို့ဆုံးသွားတယ်တေဆုံးသွားတယ်ကျမတို့ရဲ့နိုင်ငံသားတွေအတွက်သွားပြီးတော့ဆူတောင်းတဲ့ပွဲမှာကျမပါတယ်အဲဒီကိစ္စကိုတန်ယုံကနေထပ်ပုံရိုက်ပြီးတော့ကျမတို့ဗမာပြည်ကိုပြန်ပြီးတော့ဟိုကျမတို့ဝင်ကြီးဌာနကိုပြန်ပို့လိုက်တဲ့အချိန်မှာကျမအလုပ်ပြုတ်တယ်လို့အဲ့လိုကြားသိရတယ
်အဲ့တော့အခုဒီလိုလွတ်တော်ကုစလေလွတ်တော်အမတ်တအုပ်ဖြစ်လာတဲ့ခါမှာရောကိုမျော်မှန်းထားတဲ့အတိုင်းလှုပ်လာနိုင်လားရှင်
ကျမအသက်ကတော့ကျမမျှော်လင့်ထားတဲ့အတိုင်းကျမအောက်ချက်မှာဖြစ်နေတဲ့အခြေအနေတွေကိုပုံဝင်လင်းလင်းပြောနိုင်ပါတယ်လွတ်တော်ထဲမှာရောဒီအပြင်မှာရှိတဲ့မီဒီယာတွေထဲမှာရောကျမပြောနိုင်ပါတယ်အဲသို့တော်လည်းပဲကျမဖြစ်ချင်တဲ့အတိုင်းဖြစ်လာပြီလားဆိုလို့ရှင်တော့900ခန်းနှုန်းလောက်တောင်ဖြစ်ခွင့်မရသေးဘူးလို့ကျမထင်ပါတယ
်အဲ့ဒါဘာကြောင့်လဲရှင
်ဘာကြောင့်လဲဆိုတော့ကျမတို့လွတ်တော်ထဲမှာတော့ကျမတို့ပုံဝင်လင်းပြောဆိုဆွေးနွေးဆက်ဆံနိုင်တယ်အဲတင်ပြနိုင်တယ်ပြဿနာတွေကိုအပြင်မှာရှိတဲ့ကက်လက်တွေပြဿနာကိုတင်ပြနိုင်တယ်သို့တော်လည်းတကယ်အဲ့ဒီကိစ္စတွေအပေါ်မှာအကောင့်ထဲပေါ်ပြီးတော့လောက်ရတဲ့ ကျွန်တော်တို့တိုင်းဒေသကြီးအစိုးရအနေနဲ့လှုပ်လှုပ်တဲ့အခါမှာနှိကွင်းမှုရှိတာလားကျွန်တော်တို့တင်ပြတာနဲ့သူတို့အုပ်ချုပ်ရေးပိုင်းကနေတင်ပြတာနဲ့ကျွန်တော်တို့လွှတ်တော်ကလည်းတင်ပြရတယ်မကွဲပြားနေတာလားလွှတ်တော်တွေကိုတင်ပြတဲ့ဟိုမေကွန်းကိုပြန်ဖြေတဲ့အခါမှာကျွန်မအောက်ချင်မှာတိထားတဲ့တကယ်အခြေအနေမှန်နဲ့ဝင်ကြီးတွေကိုသူတို့အုပ်ချုပ်ရေးပိုင်းကနေတင်ပြတဲ့အခြေအနေနဲ့အယံခွာချတာမျိုးတွေရှိတယ်အဲ့တော့ဝင်ကြီးတွေလှုပ်လှုပ်တဲ့အခါမှာမထီရောက်တာတွေရှိတယ်အဲ့ခါကျတော့မထီရောက်တာမျိုးတွေဖြစ်လာတာပေါ့အဲ့တော့ကျမတို့လှုပ်လှုပ်တာလဲကျမတို့အနေနဲ့ပြည်သူအတွက်တင်ပြတာတွေကလည်းထီရောက်မှုမရှိဘူးဆိုတဲ့သဘောမျိုးတွေဖြစ်လာပါတယ်
အဲ့တော့အဲ့ဒီမှာအဓိကလူမှုရင်ဆိုင်နေရတဲ့အခက်အခဲပေါ့ ARE တိုင်းဘက်မှာနောက်သူတို့တွေ့ကြုံနေရတဲ့မကျေနပ်မှုတွေကအဓိကပါတယ်ရှင
်အဓိကရင်ဆိုင်ရတဲ့အခက်အခဲကတော့မြေရလဲရမြေပြဿနာအဓိကပါပဲကျမတို့က AI တိုင်းရလေယာလုပ်ငန်းခွင်ကိုလေယာစိုက်ပျိုးရေးလုပ်ငန်းခွင်နဲ့အသက်ဝန်းဝန်းကျောင်းတဲ့လူတွေများနေတဲ့အခါကျတော့အော်အဲ့ဒီကိစ္စကလေယာမြေပြဿနာကအဓိကခက်ခဲဖြစ်ပါတယ
်အဲ့လိုဒီမြေယာတွေတင်းခံနေရတဲ့ကိစ္စကိုလွတ်တော်မှာဟိုဆွေးနွေးတင်ပြတဲ့အခါမှာလွတ်တော်ဘက်ကဒီတောင်လေသမားတွေအတွက်ရပိုင်ခွင့်နေနောက်တောင်လေသမားတွေအခုဒီတွေ့ကြုံနေရခက်ခဲသူတို့ဘယ်လိုဖြေရှင်းပေးနိုင်တာမျိုးရှိခဲ့လဲရှင
်ကျွန်မလွတ်တော်ဘက်ကဆိုလို့ရှင်လွတ်တော်ကိုယ်စားလှယ်တွေလို့ကျွန်မအနေနဲ့မြင်တယ်နော်လွတ်တော်လို့ဟောလွတ်တော်ဥက္ကဋ္ဌရေလွတ်တော်ကိုယ်စားလှယ်တွေရပေါ့ဒါကကျွန်မတို့ကများသောအားဖြင့်လွတ်တော်ကိုယ်စားလှယ်တွေကလည်းဆွေးနွေးကြပါတယ်နောက်တစ်ဖြည်းဖြည်းနဲ့ပါဖြစ်လာလွတ်တော်ဥက္ကဋ္ဌဘက်ကလည်းတတ်နိုင်သလောက်ဟိုဆုံးဖြတ်ချက်တွေနဲ့အောက်ချင်မှာဖြစ်နေတဲ့ပြဿနာတွေကိုတတ်နိုင်သလောက်အုပ်ချုပ်ရေးပိုင်းနဲ့အစိုးရရဲ့အုပ်ချုပ်ရေးပိုင်းရဲ့နှိမ့်နိုင်တယ်ရှင်းနှိမ့်နိုင်ပြီးဆောင်ရွက်ပါတယ်သို့တော်လည်းပဲတကယ်လက်တွေ့ဖြည့်ရှင်းပေးရမယ့်အပိုင်းကအစိုးရရဲ့အပိုင်းဖြစ်နေတယ်ဟိုကျွန်တော်တို့လွှတ်တော်ကနေပြီးတော့လွှတ်တော်ကိုယ်စားလှယ်တွေရောလွှတ်တော်ဥက္ကဋ္ဌတွေရောတကယ်တင်ပြပြီးတော့ဆွေးနွေးပြီးတဲ့နောက်ပိုင်းမှာတကယ်လှုပ်လှုပ်ရတဲ့အစိုးရဘက်ကကြတော့သူကနှောင့်နှေးကြမ်းကြမှုတွေနဲ့အောက်ခြေမှာရှုပ်ထွေးတဲ့အခြေအနေတွေရှိတယ်။ဘာလို့ဆိုတော့ဒီအောက်ခြေရဲ့ဘက်ကပါဝင်ပတ်သက်တဲ့အောက်ဒီအောက်ခြေကရကြေးအောက်ခြေရေတို့မြို့နယ်အဆင့်အောက်ခြေရေမှုတို့အဲဒီလိုဟာမျိုးတွေကနေပြီးတော့ပါဝင်ပတ်သက်မှုတွေအများကြီးရှိနေတဲ့အခါကြတော့ရလာရီဇတ်ကဘာလဲဆိုလို့ရှိရင်တော့ဘာမှမရှိဘူး
။ဒီကိုယ့်ရဲ့မဲဆန္ဒနယ်မြေကအရေးကိစ္စတွေကိုဆောင်ရွက်တဲ့အခါမှာရောအမျိုးသမီးတွတ်တော်မတ်တူအနေနဲ့ပေါ့နော်ရင်ဆိုင်ရတဲ့အခက်အခဲတွေစိန်ခေါ်မှုတွေကဘာတွေရှိလဲရှင
်ရှိပါတယ်ဒီအမျိုးသမီးဖြစ်နေတဲ့အခါကျတော့ဟိုပေါ့နော်အုပ်ချုပ်ရေးပိုင်းအနေနဲ့ကလည်းအုပ်ချုပ်ရေးပိုင်းအနေနဲ့ဥပမာဆိုကြပါစို့ကျမရဲ့မျိုးနဲ့အုပ်ချုပ်ရေးမှုတွေနဲ့အဲဒီလိုမျိုးကျမတို့အလုပ်လုပ်တဲ့အခါမှာဆိုလို့ရှင်အဆင်မပြေမှုကအမျိုးသမီးချောင်းကပ်ထမဖြစ်နေတယ်လို့ကျွန်မမြင်ပါတယ်အမျိုးသမီးတဦးဖြစ်နေတဲ့အခါကျတော့အမျိုးသားတွေရဲ့စိတ်ထဲမှာလေအာဒီမိန်းမကဟိုမိန်းမတယောက်ရဲ့မိမကြောင့်နဲ့တွဲပြီးလှုပ်လှုပ်ရတယ်။နော်ဒီမိမပြောတဲ့ဥစ္စာတွေကိုပဲဟိုကျမတို့ကပြည်သူတို့ကတင်ပြတဲ့အပေါ်မှာတင်ပြရတာတွေကိုကျမတို့ကပြန်ပြီးတော့ဆွေးနွေးရတယ်။ဒါပြည်သူတို့ကဖြစ်ချင်တဲ့ကိစ္စတွေပါဆိုလို့ရှင်သူကပြည်သူလူထုဆိုတာကိုကျမတို့ကပြည်သူတို့ကိုကိုစားပြုတဲ့သူဆိုတဲ့ပုံကိုအနေနဲ့မမြင်တော့ဘဲနဲ့မိမတယောက်ကနေပြီးတော့ဟိုပေါ့နော်ခိုင်းလို့ဆိုတဲ့သဘောမျိုးပေါ့မိမတယောက်ကတင်ပြတဲ့ကိစ္စကိုမလုံးလို့ဆိုတဲ့သဘောမျိုးအဲ့ဒီဟာပထမဆုံးချက်ပဲကျမအခုခံစားရတာလေသူတို့ပြည်သူလူထုဆိုတာကိုကျမတို့မျက်စိထဲမှာထည့်မထားတော့ဘဲနဲ့သူကမိမဆိုတဲ့အချက်ပေါ်မှာမြင်နေတယ်လို့ကျမအဲ့လိုခါကြတော့အလုပ်လုပ်ရတဲ့အခါမှာအဲ့ဒီဟာကပထမဆုံးနှောက်ယှက်ပဲလို့ကျမမြင်တယ
်ဒီအမျိုးသမီးတွေရဲ့လုတ်ကင်နိုင်စွမ်းပေါ့နော်အရေးအချင်းနဲ့ပတ်သက်ပြီးတော့အခုဆိုဒေါက်တာလက်မြတ်သွေးကိုယ်တိုင်လဲဒီလိုမျိုးလွှတ်တော်မှာဒီအမျိုးသားတွေနဲ့ဒန်းတူဒီနိုင်ငံရေးအုပ်ချုပ်ခွင့်အဲ့ဒီအပိုင်းတွေမှာအမျိုးသမီးတွေရဲ့ဆောင်ရွက်နိုင်စွမ်းကိုရောဘယ်လိုမြင်ပါလဲရှင
်အာကျမတို့အမျိုးသမီးနဲ့ပတ်သက်ပြီးတော့လေဟိုကျမတို့နေမှာဆင်းနေဆိုလို့ရှင်လဲကျမမြင်တယ်တကယ်ပဲထက်မြက်တယ်ကျမတို့ဗမာမျိုးသမီးတွေရာလေဒီအိမ်ထဲမှာပဲနေရတည်ပဲဖြစ်စေဥမာဖြစ်ကျမကကျမအမျိုးသမီးကိုယ်စားလှယ်တယောက်ဖြစ်တဲ့အခါမှာအားသာချက်တစ်ချက်ကဘာလဲဆိုတော့ကျမတို့နေတွေဆင်းလိုက်လို့ရှင်အမျိုးသမီးအင်အားတွေအများကြီးတက်လာတာပေါ့နော်ဒါကဟိုကျမတို့ဘက်မှာနဲလဲအမျိုးသမီးကိုယ်စားလှယ်လဲနဲတဲ့အခါကျတော့အမျိုးသမီးတို့အများကြီးပဲဟိုလာကြတယ်ဆွေးနွေးပွဲတွေပါမှာလာလို့ရှင်သူတို့ဆွေးနွေးတာတွေကိုကြည့်ရင်သူတို့လှုပ်လှုပ်နေတယ်သူတို့ကယောက်ျားနဲ့တန်းတူပဲလှုပ်လှုပ်ကြတယ်ကျမတို့ဘက်မှာအခုနဲတာအမျိုးသမီးတွေရာလေလဲတဲ့ကိန်းထဲမှာဘယ်ဖြစ်စေဟိုဒီရောင်းဝယ်ရင်းမှာပဲဖြစ်စေလှုပ်လှုပ်ကြတဲ့အခါကျအများအမတန်ထက်မြက်တဲ့အဲအမျိုးသမီးတွေဖြစ်နေတာကိုကျွန်မအဲ့ဒီဟာကိုသွားပြီးတော့သတိထားမိတယ်ဒါမဲ့လည်းဟိုအနေထားတစ်ခုအရာပေါ့နော်အကြောင်းပညာဆောင်ငန်းတိုင်အောင်မတင်ခဲ့ရတာတစ်ခုပဲရှိမယ်အဲ့တော့ကျွန်မကအမျိုးသမီးတွေအလုံးလုံးတဲ့အပေါ်မှာဘလို့မြင်လဲဆိုလို့ရှိရင်ကျွန်မတို့ကနှစ်ပိုင်းရှိတယ်ဟိုတကယ်ပဲအလုံးလုံးနေတဲ့အပေါ်ပညာဆောင်ငန်းတိုင်အောင်တင်ပြီးတော့တကယ်အပြင်မှာအလုံးလုံးနေတဲ့အမျိုးသမီးနဲ့တူတွေ့ပြီးအလုံးလုံးရတဲ့အခါမှာအမျိုးသမီးရဲ့အရေးချင်းကငါလေကျွန်မတို့ထင်ထားတာထက်အများကြီးပိုပြီးတော့လုံးရေကန်ရေလုံးနိုင်စွမ်းရှိတယ်ဒါကပညာတတ်တဲ့ အပြင်လောကမှာလုံလုံနေမျိုးသမီးဒုတိယတစ်ချက်ကပညာဆောင်ငန်းတိုင်အောင်မတင်ရဘဲနဲ့အိမ်တွင်းထဲမှာပဲတော့နေဒီအောက်ခြေမှာเนาะခြေလက်တွေမှာလုံလုံနေမျိုးသမီးတွေရဲ့အရေးအချင်းကလည်းပဲကျမတို့ထင်ထားတာတဲ့အများကြီးလုံလုံစွမ်းဆောင်နိုင်တဲ့အပိုင်းတွေကိုတွေ့ရတယ်ချိုးဆိုလို့ရှိရင်သူတို့ကိုယ်တိုင်ဥဆောင်
အဲ့တော့အတိုင်းဝိုင်းမှာရှိတဲ့အမျိုးသားတွေရောဒီလိုအမျိုးသမီးတွေဥဆောင်နေတယ်လုံနိုင်ကိုင်းနိုင်ရှိတယ်ဆိုတော့အတိမတ်ပြုတ်ပြီးတော့သူတို့နေရာပေးတာမျိုးရောတွေ့ရလားရှင
်အဲ့ဒါနည်းနည်းပြောရတာခက်တယ်တော့ဟိုကဒါတော့ဟိုခုနလိုအပိုင်းနှစ်ပိုင်းရှိတာပေါ့ပညာတက်ပြီးတော့တဲ့အတိုင်းဝိုင်းကြတော့ဥစားပေးတာကိုမြင်ရတယ်ဒါပေမဲ့လည်းတခြားဒီပညာဆောင်ငန်းတိုင်အောင်မတင်ခဲ့ရတဲ့ခြေလက်ဒေသတွေမှာဆိုလို့ရှင်သူတို့တွေကအဲ့ဒီအပေါ်မှာတိတ်ပြီးတော့နှစ်ပိုင်းရှိရပေါ့ဒီရှေးရိုးဆန်နဲ့အပိုင်းလေးတွေရှိနေတဲ့အခါကျတော့တော်တာအမျိုးသမီးတွေဥဆောင်နေရလို့သူတို့စိတ်ထဲမှာမခံစားဒါမှမဟုတ်တကယ်ကျမအမြင်ရတော့အမျိုးသမီးတွေဥဆောင်နေသူတို့ကအမျိုးသမီးတွေဥဆောင်နေလို့သူတို့စိတ်ထဲမှာမထင်ဘူးအဲ့ဒီဟာကိုလက်ခံလို့တဲ့အပိုင်းကတော့နည်းနည်းခက်ခဲရှိမှာထင
်ဒီတစ်ပတ်မှာမန်အင်ဂျင်နိုင်တင်ဆက်တဲ့အမျိုးသမီးကန္တာကိုနားဆင်ခဲ့ရတာပါခုဆက်ပြီးနားဆင်ရမှာကတုဒ္ဒဆုံလင်အမေရိကန်တကွင်အစီအစဉ်ပဲဖြစ်ပါတယ်။အမေများနေ့အမေရိကန်နိုင်ငံမှာဘယ်လိုဆင်နွှဲကြသလဲဆိုတာကိုမတ်ခင်ဖြူထွေးကပြောပြပါမယ
်။ကိုရောင်းညုံရေကျမတို့မြန်မာပြည်မှာမိခင်တွေအတွက်အမေများနဲ့တတ်မှတ်ကုန်ပြုကြတယ်လို့အမေရိကန်ပြည်တော်စုမှလည်းဒီလိုအမေများနဲ့ကိုဘလို့ချင်းပါကြတယ်လဲဆိုတာဒီတစ်ပတ်ပြောပြမလားလို့ရှင့
်ကောင်းတော့ဗျာဒီ6လလွယ်7လပါဆိုတဲ့အတိုင်း7လနီးပါးလောက်ဝမ်းနဲ့လွယ်မွေးပြီးတော့လူလားမြောက်တဲ့ထီကောင်တွင်တွင်ဆုံးမပြုစုပြုထောင်ပေးတဲ့ကျေးဇူးရှင်မွေးမိခင်တွေဆိုတာဘယ်နေရာဘယ်ရက်ဒေသမှာဖြစ်ဖြစ်ဂုဏ်ပြုထိုက်တဲ့သူတွေပါကျွန်တော်မြန်မာတွေဆိုလို့ရှိရင်မိခင်ဖခင်တွေကိုဖခင်တရားတန်ဃာတွေနဲ့တော့မှတဒဏ်နဲ့ထားကြတာမဟုတ်လားဗျာ
ဟုတ်တယ်ပေါ့ရှင်ဒီလိုမိခင်တွေကိုအလေးထားတာကတော့မြန်မာပြည်မှာတည်းမဟုတ်ပါဘူးတခြားအရက်ဒေသတွေမှာလည်းသူတို့နီးသူတို့ဟန်နဲ့မိခင်တွေကိုအလေးထားဂုဏ်ပြုကြတာပဲလေဒီအမေရိကန်မှာဆိုရင်နှစ်စဉ်မေလဒုတိယပတ်ရက်တနင်္ဂနွေနေ့ကိုအမေများနေ့အဖြစ်နဲ့တရားဝင်သတ်မှတ်ပြီးတော့ဂုဏ်ပြုကြတာလေအခုဆိုရင်တော့နှစ်ပေါင်း100ကျော်ခဲ့ပြီပေါ့
ဟုတ်တယ်ဗျဒီလိုမျိုးနေ့မျိုးမှာအမေတွေကိုတစ်နေ့လုံးဘာလို့မှပေးမလို့ဖက်နဲ့နားပြတာလို့နောက်အမေသွားချင်တဲ့နေရာတွေကိုလိုက်ပို့ပြီးတော့ကျင်းဝေးပြုစုတာမိသားစုစုံစည်းတာမျိုးတွေလုပ်ကြတယ်လေဒါကအင်မတန်ကောင်းတဲ့အစဉ်လာတစ်ခုပါ
ဟုတ်တယ်ရှင်ဒီအစင်လာကောင်းတစ်ခုအမေရိကန်ပြည်တော်စုမှာဘလို့စားခဲ့တယ်လဲဆိုတာကိုပြောပြအောင်မယ
်ကဲဆိုပါအောင်ဗျာ
ဒီလိုကိုသားညုံရဲ့အမေရိကန်ပြည်တော်စုမှာအမေများနေ့တရားဝင်သတ်မှတ်ဖြစ်လာအောင်အနောက်ဗာဂျီးနီးယားပြည်နယ်ကအနာဂျာဗစ်ဆိုတဲ့အမျိုးသမီးကအတိတ်ကကြိုးပမ်းလှုပ်ဆော်ခဲ့တာလေတားသမီးတွေအတွက်အမြဲတမ်းဆွတ်လွတ်အနစ်နာခံတတ်ကြတဲ့မိခင်တွေကိုအောက်မေ့သတိရတဲ့ဂုံပြုအထိတ်မှန်တွေတစ်ခုရှိစေချင်တယ်လို့သူ့ရဲ့မိခင်ကပြောခဲ့တာကြောင့်မိခင်ရဲ့ဆန္ဒကိုအနာဂျာဗစ်ကအကောင့်ထဲပေါ်ဖို့ကြိုးစားခဲ့တာလေပထမဆုံးအမေများနေလို့ခေါင်းစဉ်တက်ပြီးစတင်ကျင်းပခဲ့တာကတော့သူမိခင်သေဆုံးပြီးတော့နှစ်နှစ်အကြာ1909ခုနှစ်မေလမှာသူနေထိုင်ရာအနောက်ဗာဂျီးနီးယားပြည်နယ်ဂရက်ဖ်တမြို့က Methodist ခရစ်ယာန်ဘုရားကျောင်းမှာဖီလာဒဲဖီးယားစတူးဆိုင်ပိုင်ရှင်ဂျွန်ဝါနာမက်ကာရဲ့ငွေကြေးထောက်ပံ့မှုနဲ့ကျင်းပခဲ့တာတဲ့
အဲ့ဒီနေရာတစ်ခုတည်းမှလည်းမဟုတ်ဘူးပြဝါနာမက်ကာရဲ့ဒီစတူးဆိုင်တွေရှိတဲ့ဖီလာဒဲဖီးယားမြို့မှာလည်းပထမဆုံးအချိန်အမေများနေကိုတစ်ချိန်နဲ့ကျင်းပတာမှာလူတွေထောင်ထဲချီပြီးတော့တက်ခဲ့ကြတယ်လို့ကျွန်တော်စာရီးထဲမှာဖတ်ဖူးတယ်
ဟုတ်တယ်ရှင်အဲ့ဒီတုန်းကတော့ဒီအဲ့ဒီဒေသကမိခင်တွေနဲ့မိသားစုတွေလောက်ပဲပါတဲ့အထိမ့်မဲ့အခမ်းအနားတစ်ခုအဆင့်လောက်ပဲပေါ့လေဒါပေမဲ့လည်းဒီ Miss Jarvis ရဲ့ရွေးချက်ကအမေများနေ့ကိုတနိုင်ငံလုံးအတိုင်းအတာနဲ့အတိမဲ့ပြုတဲ့တရားဝင်နေ့တစ်နေ့ဖြစ်လာဖို့တဲ့ဒါကြောင့်သူကဒီအမေရိကန်မှာနိုင်ငံတော်အားလည်းရဲ့နေ့တွေဟာအမျိုးသားတွေရဲ့စွမ်းဆောင်မှုတွေကိုပဲအလေးပေးဖော်ပြပြီးတော့အမျိုးသမီးတွေအတွက်တော့မျှတမှုမရှိဘူးဆိုတာတွေကိုထောက်ပြပြီးတော့မိခင်တွေရဲ့မိသားစုအတွက်ဆွတ်လွတ်အနစ်နာခံမှုမေတ္တာတရားတွေကိုဂုဏ်ပြုတဲ့အမေများနေ့ကိုတရားဝင်အသိအမှတ်ပြုပေးဖို့အထင်ကြီးနိုင်ငံရေးပုဂ္ဂိုလ်တွေထံကိုတိုက်တွန်းစာတွေဆက်တိုက်ရေးခဲ့တယ်တဲ့သူရဲ့မဆုံးမနစ်ကြိုးပမ်းမှုကြောင့်ပဲ1912ခုနှစ်မှာတော့ပြည်နယ်တွေမြို့ရွာတွေအတော်များများမှာအမေများနေ့ကိုတရားဝင်သတ်မှတ်လာကြတယ်တဲ့လေဒီ1914ခုနှစ်မှာတော့အဲ့ဒီအချိန်တုန်းကသမရဝီဒရိုဝီလ်ဆန်ကနှစ်စဉ်မေလဒုတိယပတ်ရက်တနင်္ဂနွေနေ့ကိုအမေများအနေဖြင့်တရားဝင်သတ်မှတ်ပေးခဲ့တာတဲ့
မိခင်တွေအတွက်ခုလိုမျိုးနေ့တစ်နေ့တရားဝင်သတ်မှတ်ပြီးတော့ဂုဏ်ပြုရဲဆိုတာကမင်္ဂလာတစ်ပါးပေါ့ဗျာ
ဟုတ်တာပေါ့ရှင်ဒါပေမဲ့လည်းမိဘကျေးဇူးအထူးရှိတယ်ဆိုပေမဲ့မိဘတွေနဲ့အတူနေပြီးတော့အနီးကပ်ပြုစုစောင့်ရှောက်ဖို့ဆိုတာကတော့အကြောင်းတွေအမျိုးမျိုးကြောင့်လူတိုင်းမတတ်နိုင်ကြဘူးလေကဲအမေရိကန်ပြည်တော်စုမှာဒီအမေများနေ့ကိုမိသားစုတွေဘလို့ကျင်းပတတ်ကြတယ်လဲဘာကြောင့်ကျင်းပတာလဲဆိုတော့မေလန်ပြည်နယ်မှာနေတဲ့မိခင်တယောက်ဖြစ်တဲ့မဲ့ဤဆိုပြောတာကိုနားထောင်ကြည့်ရအောင်နော
်ရသောအဖြစ်တော့အမေများနေ့ဆိုလို့ရှိရင်ကလေးတွေကတောင်းကလည်းတင်ပေးတယ်ခါကြတော့အเจ้าမှာသူတို့ကအမေတွေကိုပေးဖို့အတွက်လက်ဆောင်လေးတွေသူတို့လက်ကလေးတွေနဲ့လှုပ်ထားတဲ့ craft လေးတွေအဲ့လိုမျိုးပေါ့အဲ့ဟာလေးတွေပေးတယ် အမေများနေ့ဆိုလို့ရှိရင်အမေကိုအချိန်ပေးတာတို့အမေနဲ့ပြူထွက်ပြီးတော့ breakfast စားတာအဲ့လိုမျိုးပြီးသွားရင်တနေရာသွားတာအဲ့လိုအမေအတွက်ကိုသူတို့အသေးဝအချိန်ပေးကြတယ်ပေါ့ဆိုတဲ့ဟာမျိုးပေါ့အမေကဟိုမိသားစုထဲမှာအထူး special ပေါ့အဲ့လိုမျိုးတောင်းနေရလဲအမိခင်အမေကိုအလေးထားတဲ့အောင်လို့တင်ပေးတယ်အဲ့လိုမျိုးလေးတွေပေါ့
မအီဆိုကလည်းအမေလည်းရှိရဆိုတော့အမေရောဒီနေ့ကြောက်ရွံ့ချိန်မှာဖုန်းဆက်တာတို့စကားပြောတာတို့ဒါမှမဟုတ်အနားမှာအမေရှိနေရဆိုလို့ရှိနေပါတော့အမေကိုဘယ်လိုပြုစုတာလဲလို့လဲ
အမေကတော့အဝေးကိုရောက်နေတော့ဖုန်းကတော့စနစ်တူးနေဆိုရင်အများတန်းဆက်ဖြစ်တယ်ဒီနေ့လည်းသူကအဝေးမှာပဲဖြစ်နေတော့သူ့ကိုဖုန်းဆက်ပြီးတော့စကားလေးပါလေးပြောပြပါတယ်အမေကို
အမေများနေဆိုပြီးတော့တတ်တတ်မတ်မတ်ချင်းပါတဲ့အချိန်မျိုးမှာအမေကိုပို့ပြီးတော့သတိရအောင်မိတာမျိုးရောဖြစ်မိလား
တော်ပါလေအခုကျတော့အမေတယောက်ဖြစ်နေတဲ့အခါကျတော့အရင်တော့တော့ဒီလိုပဲသိတော့သိတယ်စာတွင်းနဲ့သိတယ်လို့မျိုးဖြစ်နေတာပေါ့ဒါပေမဲ့လို့ကိုကိုရိုင်းအမေနေရာကိုရောက်လာတဲ့အခါကျတော့ကိုကဘာမှမလုပ်ချင်လို့တော့မဟုတ်ဘူးကိုသားသမီးလေးနော်နောက်တစ်ခုကဒီမိသားစုအတွက်ကောပေါ့လေကိုကမိခင်နေရာမှာနေပြီးတော့လှုပ်ပြီးနေရတယ်ဒါပေမဲ့လို့ကိုကဘာမှမပြန်လို့ကျင်လို့တော့မဟုတ်ဘူးဒါပေမဲ့တစ်ခါတလေမှသူတို့ရှေ့ရနေပြီးတော့ပြန်ပြီးတော့ဟာကျေးဇူးတင်ပါတယ်မမေအဲ့လိုမျိုးလေးတွေပြောတာအဲ့လိုမျိုးလေးကိုတော့ပျော်လေးမိတယ်ပျော်လေးမိတယ်ဆိုတာကဟိုလိုချင်တဲ့စိတ်တော့မဟုတ်ဘူးဒါပေမဲ့လို့အော်အဲ့လိုမျိုးပြောလိုက်လို့ရှိလို့ရှင်ကြည်နူးတယ်တစ်ခါကျတော့ကိုလည်းပြန်ပြီးတော့အစ်စ်တရားဝင်သွားတာပေါ့အဲကိုကိုရိုင်းအမေဖြစ်တဲ့ခါကျတော့အကိုမေကိုလည်းဒီလိုမျိုးလေးတွေပြောပေးမယ်ဆိုလို့ရှိရင်သူလည်းစိတ်ထဲမှာပို့ပြီးတော့ဘယ်လိုပြောကြည်နူးမယ်လို့ထင်မိတယ်လေအဲအကြောင်းမလို့အခုပို့ပြီးတော့အမေကိုပါပဲအမေလုပ်ပေးပေးကျေးဇူးတင်ပါတယ်အမေအာဟိုအမေကိုတတိယရဲဆိုပြီးအချိန်တိုင်းအဲ့လိုမျိုးပြောဖို့ပြောနိုင်ဖို့အရန်တတိထားပြီးတော့ပို့စူးစားပြစ်တယ
်မိတ်ဆိုကတမီးလေးမွေးထားလားဆိုတော့ဒီနေ့တမီးကရောအမေများနေ့မှာဗလက်ဆောင်ပေးလေ
ဒီနေ့တော့အဲတောင်းရနေပြီးတော့သူလောက်လာတယ်ပန်းအိုးလေးပေးတယ်အဲပန်းအိုးလေးမှာသူကဒီလက်ဖွာလေးတွေပုံစံပေါ့ပန်းလေးတွေမဟုတ်ဖဲနဲ့ပန်းလေးတွေပုံစံလုပ်ထားတဲ့လက်ဖွာလေးတွေအဲဒီမှာသူကတစ်ခုချင်းစီရေးထားတယ်အော်မေမေကသူ့ကိုဗနူးဆိုင်တယ်ပြီးတော့မေမေကသူ့ကိုစာဖတ်ပြတယ်မေမေကဆင်းဆက်ပေးတယ်ရချိုးပေးတယ်အဲ့လိုဟာမျိုးလေးတွေပေါ့အမေလုပ်တဲ့ဟာလေးတွေအကုန်လုံးကိုသူကနေပြီးတော့ရေးပြီးတော့အဲ့ဟာလေးပေးတယ
်တမီးကဒီလိုလက်ဆောင်ပေးတယ်ဆိုတော့ဘယ်လိုခံစားရလဲ
ပြောတာပေါ့ကိုလုပ်တဲ့ဟာကိုကိုသူတို့ဘယ်လိုပြောမလဲဘာမှလိုချင်စိတ်သူတို့ရှိရာတစ်ခုခုပြန်ရပါစေဆိုတဲ့စိတ်နဲ့လုပ်ပေးတာတော့မဟုတ်ပေမဲ့သူတို့ကအဲ့လိုအတိမတ်ပြုလိုက်တဲ့အခါကျတော့ကိုကပျော်လဲပျော်တယ်ကြည်လဲကြည်နူတယ်ပီတိရှိတာပေါ့
မိခင်လေးဆိုတာကတော့ကိုသားသမီးတွေဘဝတိုးတက်ကောင်းမွန်တာတွေ့ရင်သူတို့အတွက်ဘာမှမရလဲပျော်နေကြတဲ့သူတွေပါပဲကိုသားညုံကြီးဒါနဲ့ပြောပြရအောင်မယ်ဟိုးရင်စောပိုင်းကာလအမျိုးသမီးအခွင့်အရေးဆိုတာတွေအပြည့်အဝမရှိခင်တုန်းကဆိုရင်ဒီလိုအမေများနေမှာနိုင်ငံကြီးနဲ့အမျိုးသမီးအခွင့်အရေးလှုပ်ရှားမှုတွေကိုအထူးတလဲလုပ်ကြတယ်တဲ့1968ခုနှစ်တုန်းကဆိုရင်ပြည်သူ့ခွင့်ရေးအတွက်ဦးဆောင်တိုက်ပွဲဝင်ခဲ့တဲ့လူမဲအမျိုးသားကောင်းဆောင်မာတင်လူသာကင်းရဲ့ဇနီးကိုရတက်စကော့ခင်းကအခွင့်အရေးမရကြတဲ့အမျိုးသမီးနဲ့ကလင်းငယ်တွေအတွက်လူလူစုဝေးလှုပ်ရှားမှုတွေကိုဦးဆောင်လုပ်ခဲ့တာရှိသလို1980ပြည်လုံးနှစ်ကာလတွေမှာလည်းအမေများနေ့ဟာအမျိုးသမီးဒန်းတူအခွင့်အရေးနဲ့ကလင်းငယ်ပြုစုဆောက်ရှောက်ခွင့်ရရှိရေးလှုပ်ရှားမှုတွေကိုမိမောင်းထုတ်ပြတဲ့နေ့တစ်နေ့ဖြစ်ခဲ့တယ်လေ
အရင်တုန်းကတော့အမေများနေ့မှာဒီလိုထူးခြားခြားလှုပ်ရှားမှုတွေရှိခဲ့ပေမဲ့အခုနောက်ပိုင်းကျတော့မတွေ့ရတော့ဘူးဗျအခုနောက်ပိုင်းအမေများနေ့ကတော့စီးပွားရေးသိပ်ဆန်လာတာလို့ကျွန်တော်ထင်တယ
်ဒါတော့ဟုတ်တယ်ကိုသားညုံကြီးအမေများနေ့မတိုင်ခင်လပိုင်းအလိုလောက်ကတည်းကလက်ဆောင်ပစ္စည်းအယောင်ဆိုင်တွေမှာကြောညာတွေရှော့ဈေးတွေနဲ့ဆွဲဆောင်တာတွေကတော့အပြိုင်ဆိုင်ပဲအမေများနေ့ကိုအသုံးချပြီးတော့စီးပွားရေးသမားတွေကအမျက်ထုတ်နေတာကို Miss Jarvis ကလည်းအယံစိတ်ဆိုးရတယ်လေဒါကြောင့်သူမနာမနေစူးစားပြီးတော့အတိမတ်ပြုခံခဲ့ရတဲ့အမေများနေ့ကိုတရားဝင်ပြန်ပြီးတော့ဖျက်ပေးဖို့တောင်းမှတောင်းဆိုခဲ့တယ်လို့အမေများနေ့နာမည်ကိုသုံးပြီးတော့စီးပွားရေးလုပ်တဲ့သူတွေကိုစန့်ကျင်တဲ့လှုပ်ရှားမှုတွေတရားစွဲဆိုတာတွေကိုလည်းသူမကွယ်လွန်ခင်အချိန်အထိသူ့ရဲ့ကိုယ်ပိုင်ကြွယ်ဝချမ်းသာမှုတွေကုန်တဲ့အထိတောင်းမှလှုပ်သွားခဲ့တယ်လို့မှတ်တမ်းတချို့မှဖော်ပြထားတယ်ရှင့
်တကယ်တမ်းကတော့ဗျာဒီအဖိုးတန်လက်ဆောင်ပစ္စည်းတွေဆိုတာတဲ့မိခင်တွေရဲ့တန်ဖိုးကိုတကယ်သိနာလေပြီးတော့မိခင်တွေကို့ပေါ်ပေးဆက်ခဲ့တဲ့လူမျိုးတာသမီးတွေကလည်းအကောင်းဆုံးပြန်လဲပေးဆက်နိုင်ဖို့ကအဓိကပါ
ဟုတ်ကြပါရှင်
Megan Ria Gonjis Rigaro, Topio Loko Mamma Ugudanu Ye, a Chingalem Shiro Usuro, Tibet Lane, Nataya on Lashin,
Koma Ya,
Torashini, Pudita, Tabia, Duan and Jawadish.
Making you tweet in Sade, Dudas only American Queen, a season P. Dinya Dre, now so, season P. Tipan and Nibina Ganago Nasin Yavame, talking mute the garden set Talawa.
Namejo Ubingada Tishia, Dantaman Indema, Mari Amyabia, Tisumareti, Inyan Larane, but the bee, low sound denarigo, Didabama, the Bawa Winch and Tindy Engineer, Do E. Giga, Pyopia. Manali Amarapura Naga, Dantaman Emma, Mari Tainet Chibi, Tisungiaraha, Winch and Marshia, Sayundiga, Tote, Yizuri Jango. Manali Sibinga Tamapi, Sayon Sakonyongo, Kita Pekan Kedalo, Malunga Uzigale, Sayon Sanyongo, Tea Sesu Gebare, Ho Yenga, Miadalo Chilene, Jibine, Namuson Opien, Bazon Lonely Kamagonine, Drogo Nette, Sanko Nedriba, Pure, D. Tantaman in Winchema, Samu Zonri Bola Rane do, Agulo Chini Sola Rane, but the B. Winchen Tainting Engineer, Do E. G. Mingo, Giaoma.
ဒီကတော့ရေးတဲ့ပြောင်းဝင်တော့တဲ့အောက်ဆီဂျင်ကလုံးဝအနည်းသွားပြီးအနားရည်သေးတယ်ပေါ့နော်ဒါကဘာလို့ဖြစ်ကြလဲဆိုရင်ဒီမှာဥပဒေနဲ့ပတ်သက်ပြီးစီးနင်းနေကတ္တတနေရာမှာအားနေနေတာကိုလည်းပြောပါတယ်ဒီစီးနင်းနေကိုဒီဇိုင်းမှန်မှန်လိုက်နာရလားဆိုဒီစောင့်ကြည့်ဖို့လည်းအားနေနေပါတယ်အဲ့အပိုင်းမှာညင်တဲ့ပုံစီးပင်သားအချုပ်ချာအာဏာနဲ့ပိုပေးဖို့တင်တယ်ဘယ်မှလိုက်ဖြစ်နေရေး 发展二楼的把每层的都过来抽在那里我跟妈说耶再有那个等你的那个阿弥阿祖阿弥阿祖把妈妈把老狗为孙头阿妹出来干得彻底白色用啊把老狗为孙头阿妹出来那时候把老孙头出来出来我定价彻底拉人都跑了行都拉的卡超拉的卡爷爷爷对这些父母过来老婆带着妈的这个片你妈比妈去年的乔恩爱阿罗哈爷姑奶奶去年没拿掉了三奶奶去年没但是你的爷爷我的现在比我单身的阿罗明年的一流的是的明年的奥路三斤三千年的的比如在一段里面收到了无双比如明年是三六倍这个马的你的两百万收入是因为库马萨比如一旦现在比人家费用少没了比较把的比如一旦现在你要买的比较的因为要看你嘛是乱的但是啥的费用无量的这不你就很累等一下但是后面有的比如的马的这把把明年的年货确实没一样的过来上去的马的
အခုလိုစောင့်ကြည့်ရုံနဲ့မကပဲလူလူတီအောင်တရင်ပေးမယ်စနစ်တကူကိုလည်းထားတယ်ပါလေ
ဒီတောင်တမန်အင်းရငါးမြောက်တော့ဘေကာလာကနေဘေကာလာအထိစားသုံးလို့မဖြစ်ပါဘူးဆိုတာမျိုးကြော်ညာပေးတာမျိုးပေါ့နော်အဲဒီတရင်များကိုထုတ်ပြန်ပြို့လို့ပါတယ်ငါးတွေတည်တဲ့အကြောင်းကိုတိတိကျကျစုံစမ်းပြီးတော့အစိတ်အောက်ဖြစ်မဲ့ဓာတုအရင်ပါရီပါနေပါတယ်ပမာဏနောက်အမျိုးမျိုးကိုလည်းဆန်းစစ်တယ်နောက်ပြီးတော့အက်စစ်ဓာတ်တွေကဘလောက်များနေတယ်လဲထို့တူရေထဲမှာပြောနေတဲ့အမှုန်ကဘလောက်ပါနေလဲဒီဆန်းစစ်ချက်တွေကိုလည်းအများကြီးကများမြင်တာအောင်ပြောတင်ပါတယ်အဓိကကတော့အစိုးရအနေနဲ့တန်ရှင်းသောရေများတပြည်လုံးရရှိရေးဆိုရက်အမှုထားပြီးတော့စံချင်းစံညုံးကိုတပြည်လုံးအတိုင်းအတာနဲ့တတ်မှတ်ပေးရပါမယ
်တပြည်လုံးတိုင်းထံနဲ့ထားပြီးတတ်မှတ်ရမယ့်စံချင်းစံညုံးကိုပြောပြပေးပါ
ဥပမာအောက်ဆီဂျင်ဆိုတော့9မီလီဂရမ်နဲ့ရှိရမယ်လို့သတ်မှတ်တာမျိုးရှိတာလေ။ဥပမာ acid ကိုတိုင်းတာလေ pH ဆိုတာဘယ်လောက်ပဲရှိရမယ်။ရေထဲမှာပျော်ဝင်တဲ့ပုံလေးတွေကလည်းဘယ်လောက်ပဲရှိရမယ်ဆိုတဲ့ဟာကိုပြည်နယ်လိုက်စမ်းစစ်ပြီးသတ်မှတ်ပေးရပါမယ်။
အဲ့တော့ပြည်နယ်လိုက်ရေတန့်စင်မှုတိုင်းတာတဲ့စံချိန်စံညွှန်းကိုသတ်မှတ်ပေးရမယ်ပေါ့
။ဟုတ်ပါတယ်ရှင်။နောက်ပြီးတော့ BOD နဲ့ COD လို့ခေါ်တဲ့ရေထဲမှာရှိတဲ့အောက်ဆီဂျင်ကုန်ဆုံးသွားအောင်လုပ်တဲ့ organic ပစ္စည်းများရဲ့အတိုင်းအတာတွေကိုသတ်မှတ်ပေးရပါမယ်။အထူးသဖြင့်စက်ဖို့ဆိုနေမှာစက်ရုံတွေကိုသူ့ရဲ့စက်ရုံတဦးချင်းမှာလည်းသတ်မှတ်ချက်တွေကိုလည်းထားပေးရပါမယ်
။ဒီမှာဘယ်လိုမျိုးသတ်မှတ်ချက်ပါလဲ။ခုဆိုရင်ဒီတောင်တမန်အင်းသားမှာရှိတဲ့စက်ရုံတွေနဲ့ပတ်သက်ပြီးတော့ပေါ့နော်။ဘယ်လိုစက်ရုံမျိုးဆိုရင်ဟိုသတ်ချက်မျိုးရှိရမယ်ဆိုတာမျိုးအဲ့ဒါလေးနည်းနည်းရှင်းပြပေးပါ။
ဥပမာဆိုတော့အရေးချက်စယုံကနေထွက်လာမယ်အရေးစိုးတွေအရေးသွေးပမာဏနဲ့တခြားချက်စယုံကထွက်လာတဲ့ခါနဲ့စက်ခုစက်ထင်းလည်းမတူပါဘူး ตัวเลยตัวอารมณ์มาตุนีนาตุคุชินีนาตัวว่าปูนุ่ยยี่โอตอนที่มันเอเนชั่นอะไรตัวจะจำรู้ยี่ปูจิ้งเปียวเนี่ยขามาช่วงอะไรเดียดีตัวได้ไหมเลยแล้วยี่เนี่ยปูจิ้งโอเลยตั้งมาเป็นท่าบ้างไหมแล้วเราไปเชียร์ไหมสิเราแล้วเดี๋ยวเช้าก็เสียงเนี่ยทั่วลามะถ้าดูเสียงดาวเช่นไหนเนี่ยแต่งดาวชีพีโรดาริโกป้าเดียวตัวเราเลยแล้วเราว่าเลยตอนที่มันเอเนชั่นอะไรไม่ใช่เนี่ยปนอ่ะตัวคุจิ้งตัวคุไรจีเปียบ้างไหมเดี๋ยว
ကိုယ်တင်ထုတ်ပါလေဟုတ်ကဲ့တရားဆွဲတဲ့ဟာကတော့ရေးရှိမှာအလုံးမဖြစ်ပါဘူးရှင်ဘာလို့လဲဆိုတော့ဒီအမောင့်ကတော့
Now, we can have a sign and time and a chip at it. No letter and a number of Yasu Hunele, Sessolo Yabare. So in the Chipima, the Yasu at the Boma Chicken, the Chudinka with Harry the Bobono, Chudinka with Bumusui, to the Pin, the Sibendaya Anine, Sini Uri, Jasta Bide Kama, the Bawa Pawinine, Subsign it, Longa Slap of Palmit Sura, Lopi or Dipamiko, Pili Chaja, Malaynae, Dizongo, Sepimatashi Bibu.
ဟုတ်လားရဆိုင်ရမယ်တေချာကြည့်ကြရမယ်ရှိပြီးသားစိတ်ရုပ်အလုပ်ရုံတွေလည်းတဘာဝပတ်ဝန်းကျင်စံချိန်စံညွှန်းတွေလည်းညီအောင်စီးနေတွေထုတ်တင်ပါတယ်ဟုတ်ကဲ့ဒါစီးမြန်းချတဲ့ကိစ္စပေါ့နော်ဒီတောင်းတမန်အင်းလိုနေရာမှာရေစိုးတွေနဲ့တဘာဝပတ်ဝန်းကျင်တော်တော်ညံ့ညံ့နေပါတယ်ဆက်ဒီလိုဖြစ်နေတဲ့အခါမှာဒီပြန်ပြီးတန့်ရှင်းအောင်ပေါ့နော်ဘာဘယ်လိုနီးလန်းနေလဲလုပ်နိုင်
ne. Tong de ma in ji ya yin nong ga da yin mi yue de shi de in phit par de. Akhu ga ro yin mi yue de ma shi aw yin thing khlout de thet pi lo 1990 lawk ga sa lou par de. Any dwell there, chin in my yang, I do my sort of two yet, jamma ye bono, chin, gong, a gong, a sort of, the engineer, engineer, the Baba Pawing engineer, yah, he has an acknowledge that John and Lumian, the Bureau, Sunset de Mare, Dido, where ye the Titalita, gong the la, ye shimet hard in the la, now the check garlic, ye tinting yisura, ye tinting of Miabau, ye see John Lama, she did. เนี่ยอเมียโอ้เลยทิ้งไปอ่ะบ่แม้อุบมาตองตมันอินบะเลยมาอสาอุ้ยส่งนี่จําเลยสุยมงเนี่ยตองตมันอินเนี่ยจ่าละมาบ่แล้วเอลุจ่าละยินดีตรวามะนี่ทุกข์ยกไปกีฮาสนิทกูอนาวเสร็จဖြစ်ပါတယ်ไอ้ห่าก็เลยจี้อ่ะบ่แม้ยีตะคูเลยจี้บ่มีอ่ะบ่ท้ออีจี้บ่ตองตมันอินเปลี่ยนเลยดิโซเปลาสิบ่ด้วยวินจิงก็ใส่ยงด้วยบักก็เลยนี้ปัญญาปั่นปูหมู่ฤตองไปตั้นสนสนิทด้วยตองจาบ่รู้บ่าเลยสรอกกูเตียนเปียยิน
ဒီတဲ့ရင်ပတ်အတွက်သိပ္ပံနဲ့နီးပညာကဏ္ဍကိုဒီမှာပဲကျန်းလာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။တောက်ခင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့နီးပညာကဏ္ဍပဲဖြစ်ပါတယ်။ VOA အားထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဒေသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာဖြစ်တဲ့
အခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်ကတင်ပြပါမယ်။နီပေါနိုင်ငံကငလင်တန်ခံရတဲ့ဒုက္ခသည်တွေကိုကူညီပေးရင်ပြတ်ကျသွားတဲ့အမေရိကန်ရဟယင်စည်းကိုပြန်ရှာတွေ့ခဲ့ပေမဲ့အသက်ရှင်ကျန်သူတို့ရှိမှာမဟုတ်ဘူးလို့အမေရိကန်စစ်ဘက်ကပြောပါရတယ်။ဘာကြောင့်အခုလိုပြတ်ကျခဲ့ရလဲဆိုတာကိုလည်းမသိရသေးကြောင်းအမေရိကန်ထိပ်တန်းစစ်ဘက်အရာရှိတအူးကပြောပါရတယ်။ဒီရဟယင်ပေါ်မှာအမေရိက 調査ခဲ့တဲ့လူ3ဦးကိုဖမ်းဆီးထိန်းသိမ်းခဲ့တယ်လို့ဘရနီအာနာပိုင်ကပြောဆိုလိုက်ပါတယ်။ဖမ်းဆီးထိန်းသိမ်းခဲ့တဲ့ပိုချိုကြီး3ဦးထဲမှာအာနာသိန်းကောင်းဆောင်ပိုချိုကြီးကိုဒီဖရိုက်နေရင်ဘယ်တော့မပါဘူးလို့သမရယုံတာဝန်ရှိသူတူက VOA သတင်းတောက်ဂိတ်ဂျိုးစ်လော့ကိုဒီကနေ့တောက်ကြနေမှာပြောကြားခဲ့တာပါ။အီရတ်နိုင်ငံအမ်ဘာဒီတာရမန်ဒီမျိုးကအစိုးရအဆောက်အဦးကို IS စစ်သည်ကြတွေကဒီကနေ့မှဝင်ရောက်စီးနင်းပြီးသူတို့ရဲ့အလံကိုလွင့်ထူခဲ့ပါတယ်။ဒါပေမဲ့လည်းမြို့တစ်မြို့လုံးကို IS တွေကစီးနင်းထားတာမဟုတ်ဘူးလို့အီရတ်လွှတ်တော်အမတ်တူက VOA ကတ်ဒစ်ဌာနကိုပြောဆိုပါတယ်။American guitar permission BB King ဟာအသက်86နှစ်မှာကွယ်လွန်ခဲ့ပြီဖြစ်ပါတယ် BB King ဟာဩဇာအကြီးဆုံး blues steel guitar ပညာရှင်တွေကတူအဖြစ်သတ်မှတ်ခံထားရသူလည်းဖြစ်ပါတယ် blues steel guitar ရဲ့အရှင်သခင် BB King ဟာ American ပြည်အောင်စုအနောက်ပိုင်း Las Vegas ကသူ့ရဲ့နေအိမ်မှာကြာသပတေးနေ့ညအိပ်ပျော်နေစဉ်မှာငြင်းငြင်းချမ်းချမ်းကွယ်လွန်ခဲ့တယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာ။သတင်းချင်းညုတ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရန်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ဆူလီမန်တာရာရီဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA အမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နဲ့10:00ထိလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်190တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်များနဲ့တို့ကပြည်သူပြည်သားအားလုံးဘေးပရာဝေးကွာပြီးငြိမ်းချမ်းနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
This program has come to you from the Voice of America, Washington.